မိနစ်50လောက်ချိန်ယူပြီးတော့တရားဒေသနာများနိုင်မှတ်သားကြရအောင်เนาะဒီကနေ့သာသနာတော်နှစ်2562ခုပောဇာတိတ1389ခုရာသူလာဇာ5ရက်အရင်နေ့တွေကနတ်တော်လာပြီးကြော်ကြီးမှမှပြောရဲเนาะရာသူလာဇာ5ရက်2019ခုနှစ်စန္ဒလပိုင်း26ရက်အင်္ဂါနေ့နေ့လည်ခင်းအခါကာလမှာရခိုင်တိုင်းဒေသကြီးလေကူးမြို့ကျမလေးအုပ်စုရှင်မတင်ကြီးဟောတစ္ဆာရှိသူကျောင်းလိုက်ပြန်ပါရှင်ကျင်းပကြလေခொနည်းကတတိယဌာန်ဘာဝနာတရားစခန်းပွဲတရားဘာဝနာများကြိုးစားအထောက်အကျဖို့ရောက်ရှိလာရတဲ့တရားမှာပေါင်းပြတော်ဟောင်းတို့ကိုဥယျာဉ်တို့ဒီနေ့မိမိတို့အထောက်နေတဲ့တရားဘာဝနာလုပ်ငန်းနဲ့ဆက်ဆံမှုရှိမဲ့တရားဒေသနာများရွေးချယ်ပြီးတော့နေ့တိုင်းနေ့တိုင်းတရားကိုတရားတစ်ကြိမ်ဟောပြပါရနော်အဲ့တော့ဒီကနေ့သိတဲ့ပေါင်းတော်ကောင်းတို့ကိုအရင်တို့ပါတရားဟောပြခြင်းလည်းဆိုလို့ရှိရင်ကုတ္တကနိကေဇာတကနိပတ်တော်မှာလာရှိတဲ့ဥဒေယပတ္တဇတ်ဆိုတာကိုဟောဖို့အရင်တို့စီစဉ်ထားပါတယ်ဒီဇတ်တော်ထဲမှာဘဝခန္ဓာရဲ့အကြောင်းကိုရှင်ကုံတုံးသက်ပြီးတော့ပြောပြထားတဲ့အနိတ္တာရရှိလာတဲ့တရားစကားတွေများစွာပါဝင်နေတဲ့အတွက်ကြောင့်ဒီဇတ်တော်လေးကိုကြောခြင်းစိတ်ပေါက်တယ်ပေါ့နော်ယောဂီတို့အနေနဲ့လည်းပဲဇတ်တော်လေးတွေနားထောင်ရတာလည်းပဲတမျိုးတစ်ပါးသာစိတ်အကြောင်းလေးဖြစ်ရတာပေါ့နော်ဒီဥရိယပတ္တဇတ်ကိုမြတ်စွာဘုရားဒါကြောင့်ဟောကြားတော်မူခဲ့တာလို့ဆိုလို့ရှိရင်ရသော်ပြတဲ့ထက်ကယဟန်တော်တပါသာသနာပေါ်မှာမပျော်မွေ့ဘူးလူလောကကိုစိတ်ပြန်ပြီးတော့လဲတယ်ပေါ့အဲ့ဒါမြတ်စွာဘုရားရဲ့နားတော်ကိုပေါက်ကြလို့မြတ်စွာဘုရားကအဲ့ဒီယဟန်ကိုရှေ့တော်မှာခေါ်ပြီးတော့သာသနာပေါ်မှာမပျော်မွေ့ဘူးဆိုတာဟုတ်ရလားလို့မေးတော့အဲ့ဒီယဟန်တော်ကလည်းမှန်တဲ့အကြောင်းမြတ်စွာဘုရားကိုရှောက်တယ်အဲ့ဒီလိုရှောက်တော့မြတ်စွာဘုရားကဘာလို့တာရဏဘောင်ကိုမကြော်ရတာတော့နဲ့ရှင်းတော့ကသူတော်ကောင်းတွေဟာလွန်တရားမဲ့မိုးပေါ်ရာကောင်းနေစည်းစိမ်ဥစ္စာနဲ့ပြည်စုံတဲ့ကာမဂုဏ်အာယုန်နဲ့ပြည်စုံပြီးတော့နေရတော့လည်းပဲကာမဝတ္ထုအာယုန်အစုတွေမှာစိတ်မနေဘဲနဲ့နေခဲ့ဘူးတယ်လို့မြတ်စွာဘုရားကအဲ့လိုစကားဥလေးတန်းပြီးတော့ဒီတော့ကသူတော်ကောင်းကြီးတွေရဲ့စိတ်နေတဘာဝဒါကိုအားကြတဲ့စိတ်နဲ့ကိုယ့်ရဲ့ဘဝကိုတက်တက်မမပြန်ပြီးတော့တည်ဆောက်နိုင်ဖို့အဲ့ဒီဥရိယပတ္တဇတ်ကိုမြတ်စွာဘုရားဟောဇတ်တော်တွေကိုနားထောင်ရတယ်ဆိုတာမြတ်စွာဘုရားကသင်္ကန်းသာယူခြင်းလို့အားကြသေးခြင်းလို့ကိုယ်လည်းပဲအဲ့လိုရှိအောင်လုပ်မယ်ဆိုတဲ့အားတွေတက်ပြီးတော့ကိုယ့်ရဲ့ဇောရတဲ့အခြေအနေတစ်ခုကိုပြုပြင်ပြောင်းလဲနိုင်ဖို့ဒီလိုရည်ရွယ်ချက်နဲ့မြတ်စွာဘုရားလက်တော်ကြီးကိုဟောတာနော်တတိယဇတ်တော်ကိုဟောတာကအဓိကကမြင်မာတဲ့သူတော်ကောင်းကြီးတဲ့ရှိတဲ့ပုဂ္ဂိုလ်တွေရဲ့အခြေအနေကိုသိမြင်လာလဲပြီးတော့အားကြတဲ့စိတ်နဲ့ပျက်စီးအံ့သေးတဲ့ဖြစ်နေတဲ့ကိုယ့်ရဲ့ဘဝကိုပြန်ပြီးတော့တည်ဆောက်နိုင်ဖို့ဒီရည်ရွယ်ချက်နဲ့မြတ်စွာဘုရားကဒီဥရိယပတ္တဇတ်ကိုဟောတာပေါ့နော်သတ္တဝုဘုရင်တို့ဘယ်အနေနဲ့ဆိုပါဘုရားစပြောလဲဆိုတော့ကတိတိုင်းသူတုံတရာမျိုးဆိုတာတစ်ချိန်တုန်းကထင်ရှားရှိခဲ့မှုတဲ့အဲ့ဒီမျိုးကိုဆိုရတဲ့မင်းကြီးကမိဖုရားပေါင်းများစွာရှိတော်လည်းပဲသာသမီတယောက်မှမထွန်းကားဘူးလို့ဆိုတယ်သာသမီမထွန်းကားတဲ့အခါကျတော့နောက်တစ်ချိန်မှာကြီးညွန့်တန်းတရားအတွက်ဆိုရင်ရတဲ့အတွက်ကြောင့် ဘီရင်ကြီးကမိဖုရားတွေကိုတာစုပန်ခိုင်းနေတယ်။အဲ့ဒါတော့တာစုပန်ခိုင်းတဲ့အခါကျတော့တာစုပန်ရတယ်။အဲ့တော့အဲ့လိုတာစုပန်တဲ့အခါမှာမိဖုရားခေါင်းကြီးကဥပုသ္တင်းတွေတောင်းထင်းပြီးတော့တာစုကိုမြင့်မြင့်မာမာရည်ရည်မှန်မှန်နဲ့ပန်တဲ့အတွက်ကြောင့်မြမကြီးကတတဝါတို့ဦးဘုရားလောင်းပါပဲအဲ့ဒီမိဖုရားခေါင်းကြီးရဲ့ဝမ်းပါဝင်ပြီးတော့ဖြစ်တယ်တဲ့မြမကြီးကနေလာတာအဲ့လိုနဲ့မွေးပွားလာတဲ့အခါကျတော့တတိုင်းပြည်လုံးမှာရှိကြတဲ့တိုင်းသူပြည်သားတွေရဲ့စိတ်နှလုံးကိုအလွန်တရာမှရှင်ပြုံးစေတဲ့အတွက်ကြောင့်ဒီမင်းသားလေးကိုကုတ္တရပတ္တမင်းသားလို့နာမည်ပေးတယ်ကောင်းစွာဖြစ်လာတဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရနော်ဥဒိယဖြစ်ခြင်းဗဒ္ဒကောင်အဲ့လိုမျိုးဥဒိယဗဒ္ဒမင်းသားဘုရားလောင်းလူလောကမှာလူရဲလို့လာဖြစ်ပြီးမကြခင်မှာပဲသူ့လိုပဲဇမတိကဇမတယောက်သုတိစိတ်ကြပြီးတော့အဲ့ဒီရှင်မင်းကြီးရဲ့နောက်ထပ်မိဖုရားတဦးရဲ့ဝမ်းမှာမိန်းကလေးလေးတယောက်လာပြီးတော့ဖြစ်ပြန်တယ်။သူကဇမမဖြစ်ခင်တော့ကမိန်းကလေးဖြစ်မယ်နဲ့တူပါလား။အဲ့ဒီမင်းသမီးလေးကိုလည်းပဲဥဒိယပတ္တမင်းသမီးလို့ဒီလိုပဲနာမည်အတူပေးတယ်ပေါ့။ဒီလိုနဲ့ဦးဇင်းတို့အရွယ်ရောက်လာတဲ့အခါမှာအပြင်ရှိတဲ့ဒီမင်းကြီးကဒီဥဒိယပတ္တမင်းသားကိုဒီနေ့စည်းစိမ်ကိုအနှင်းပြီးတော့ကြကြီးတွေအမျိုးသမီးတွေချမ်းရံပြီးတော့အဘိဓိသုံးမယ်လို့ပြောတော့သူကဒီနေ့စည်းစိမ်ကိုမလို့ဘူးဒီလိုအိယာတီထောင်လို့ပေါ့မှာသူမပြောမွေးဘူးဒါကြောင့်ဒီအမှုကိုသူမပြုတ်ပေးရစင်နဲ့လို့မိန်းကြီးကိုတောင်းပန်ဒါကမြမပြေကလာတဲ့ပုံကိုဖြစ်တဲ့အတွက်ကြောင့်လူအများစုတံပိုးထားပြီးတော့ပြောမွေးကြတယ်ဒီကာမကိစ္စကိုသူစိတ်ဝင်လာမှုပေါ့နော်အဲ့လိုသူညင်းနေမယ်လို့လည်းပဲမိဘများနဲ့တကွာအလုံးစုံသောတိုင်းဝင်းကအတင်းအကျပ်သူ့ကိုတိုက်တွန်းကြဘလို့မှညင်းလို့မရတဲ့အနေအထားမျိုးရောက်လာတော့သူဘလို့လှုပ်လို့ဆိုတော့အလွန်လှပတဲ့ရွှေရုပ်ကလေးတယုတ်လူနဲ့ချွတ်ချွတ်တူတဲ့လူအရွယ်စားအလွန်ကြမ်းကျင်လိမ္မာတဲ့ပရင်းစရာတွေကိုသူခိုင်းနေရွှေရုပ်ကလေးအလွန်လှပတဲ့မိမလှပုံကလေးပေါ့နော်အဲ့ဒီရှိရုပ်ကလေးကိုတကယ်ကိုပဲစိတ်တိုင်းညလူလောကမှာတော့ဒီလောက်လှတယ်လို့မရှိနိုင်တော့ဘူးဆိုတဲ့အနေအထားမျိုးတည်ရောက်အောင်ဒီရှိရုပ်ကလေးကိုအကောင်းဆုံးအနေအထားထိထုလုပ်ပြီးတော့အဲ့ဒါကိုဘုရင်ကြီးကိုပြပြီးတော့ဒီရှိရုပ်နဲ့တူတဲ့ဒီရှိရုပ်လောက်လှတဲ့အမျိုးသမီးကိုရမယ်ဆိုရင်တော့သူတင်းတဲ့စည်းရင်ကိုအုပ်ချုပ်ပြီးတော့မင်းလုပ်ပါမယ်သူတည်တယ်မှာဒီလောက်လှတဲ့မျိုးသမီးတော့မရှိနိုင်ဘူးလို့ထင်လို့သူကမဖြစ်နိုင်တာကိုတောင်းဆိုတဲ့သဘောမျိုးနဲ့ကြံဖန်ပြီးတော့လှုပ်လိုက်တာအဲ့ဒါနဲ့အဲ့ဒီရွှေရုပ်ကိုတားပြင်ပေါ်တင်ပြီးတော့ဒီရွှေရုပ်လောက်လှတဲ့မျိုးသမီးတွေ့ရမယ်ဆိုတဲ့ရည်ချင်းနဲ့မင်းကြီးတွေကလိုက်ကြရတယ်ဒါပေမဲ့မတွေ့ခဲ့ဘူးတဲ့အဲ့ဒါနဲ့အဲ့ဒီရွှေရုပ်ကိုနန်းတော်ကိုပြန်ပြီးတော့ယူလာနောက်တော့မှလူတွေကမလုပ်ကြနဲ့ဆိုတော့သူတို့နန်းတော်ထဲမှာရှိနေတဲ့ဥဒိယပတ္တမင်းသမီးကိုအမှတ်ရတယ်။အဲ့ဒါနဲ့အဲ့ဒီဥဒိယပတ္တမင်းသမီးကိုအကောင်းဆုံးပြင်ဆင်ပြီးတော့အဲ့ဒီရွှေရုံသားကိုတွားပြီးတော့ထားတယ်။ရွှေရုံနဲ့သူတို့ရှင်းထားလိုက်တယ်။အဲ့လိုရှင်းထားလိုက်တဲ့အခါကျတော့ဥဒိယပတ္တမင်းသမီးရဲ့အလှကျက်တွေကပိုးပြီးတော့လွန်ကဲပြီးတော့တင့်နေတယ်တဲ့။အဲ့ဒီကြတော့မှဝမ်းမြောက်ဝမ်းသာဒီရှိုးနဲ့တူတဲ့မျိုးသမီးကိုရရင်ဒီနန်းစည်းစိမ်ကိုယူမယ်လို့ပြောတဲ့မင်းသားကိုဒီရွှေရုပ်ထက်တောင်သာလွန်လှပတဲ့မျိုးသမီးကိုရတယ်ဆိုပြီးတော့ပြောရလို့ရှိရင်တော့အဲ့ဒီမင်းသားမင်းသမီးနှစ်ဦးစလုံးသဘောမတူညီပဲနဲ့ထင်ရလက်ချက်ပေးတာကိုခံရရတယ်အဲ့ဒီမင်းသမီးလေးကလည်းပဲသူကဇမပြေကလာတဲ့မင်းသမီးဖြစ်တဲ့အတွက်ကြောင့်ဒီအရာဒီကောင်သူ့ဘောင်ရဲ့အနေအထားကိုသူသိပြီးတော့စိတ်ဝင်စားဘူးဒီလိုနဲ့ဦးဇင်းတို့အကြောင်းတရားတွေအများကြီးတိုက်ဆိုင်လာတော့အကျိုးရလာဖြစ်လာတဲ့အခါမှာညင်းလို့ရှံလို့မရဘူးကိုအကြောင်းတွေကလည်းရှိလာတာ မင်းနဲ့အိမ်မှာဖြစ်လာတာဆိုတော့ရှင်မင်းဖြစ်ခြင်းမူလို့ညင်းလို့ရလည်းမလွယ်ဘူးပေါ့အဝဇ္ဇာကောင်းတာကအခါတခါလဲမှာအတူတူနေတော့လည်းပဲကာမစိတ်ဖြင့်ပေါက်ပြန်တဲ့မျက်လုံးနဲ့တခါမှမကြည့်ဘူးတဲ့အဲ့ဒီမင်းသားနဲ့မင်းသမီးဟာအလွန်တမန်ရှင်ရှင်စင်စင်ကြဲကြဲနေထိုင်နိုင်ရတယ်လို့ဆိုရင်တာမန်လူတွေအနေနဲ့ကိုရင်းစားကြည့်မယ်ဆိုရင်တော့ယုံနိုင်ကြမရှိဘူးပေါ့နော်ဒါမဲ့အရာခသိန်းလည်းပဲကိုရင်းစားလို့ကဖြစ်တဲ့ကိစ္စမှမဟုတ်ဖဲဘူးသမပုဂ္ဂိုလ်ဒီမဟုတ်ဘူးမြမကြီးကလာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်ဒီကာမရာဂဆိုတဲ့ညင်ညူးတဲ့ဓာတ်ကအချိန်ကာလကြာမြင့်စွာသူတို့ရဲ့တန်တာမှာမကိမ့်မဝခဲနဲ့တန်ရှင်းနေခဲ့တဲ့အချိန်ကာလအလွန်ကြာတဲ့အတွက်ကြောင့်အဲ့ဒီအချိန်ကသွားနေတာတဘာဝတရားတွေမှာအချိန်ဆိုတာရှိတယ်နော်ကောင်းတဲ့တရားတွေမှာအချိန်ဆိုတာရှိတယ်လို့မကောင်းတဲ့တရားတွေမှာလည်းအချိန်ဆိုတာရှိတယ်တခုခုကိုအရှိန်နဲ့တွန်းလိုက်မယ်ဆိုလို့ရှိရင်တော်တော်လေးမရက်ဘူးနော်သူသွားနေတာအရှိန်ရဲ့သဘောကလည်းစိတ်ဝင်စားပြန်တော့ကောင်းတယ်အခုလည်းပဲဒီမှာကြည်မှာကာလကြာမြင့်ဆိုတာနေခဲ့တဲ့အရှိန်ကဒီမှာမကုန်မဲဖြစ်နေတယ်အဲ့ဒါကြောင့်မို့လို့တာမန်ပုဂ္ဂိုလ်တွေကိုကျင်းစားလို့မရနိုင်တဲ့အနေအထားမျိုးအခြေအသွင်းမျိုးကိုပိုင်ဆိုင်ထားတာအဲ့ဒါလို့နေအလုံးတိုင်းချင်းတင်ကြတဲ့စိတ်သက်တင်နဲ့နေလာကြရင်းနဲ့တိုက်ပြီးအုပ်ချုပ်ပြီးတော့နေလာကြရင်းနဲ့ဝိသိက္ခာနဲ့နေကစပြီးတော့ရေတွက်မယ်ဆိုရင်နှစ်ပေါင်း900လောက်ကြာတဲ့အချိန်ပါဘုရားလောင်းမင်းကမင်းသားကသိဆုံးသွားတယ်အဲ့ဒီခေတ်ကလူတွေရဲ့တက်တန်းကနှစ်ပေါင်း1000နန်းလို့ဆိုတယ်တဲ့နှစ်ပေါင်း1000နန်းမှာအဘိဓိက္ခာမင်းနှစ်900လောက်နဲ့ပေးရတယ်ဆိုတော့ဘုရားလောင်းကငငယ်လေးနဲ့ပေးသွားတဲ့သဘောပေါ့နော်တော့ဦးဇင်းတို့မသေးခင်မှာသူတို့ကထူးခြားတဲ့ဂတိကဝတ်တစ်ခုရှိတယ်။အဲ့ဒါကဘာလဲဆိုတော့အရင်သေးတဲ့ပုဂ္ဂိုလ်ကရောက်ရဘဝကနေလာပြီးတော့တတိသေးကြီးအတိသေးကြီးဆိုတဲ့ဂတိကဝတ်ထားကြတယ်တဲ့။သူကပဲအရင်သေးသေးတဘဝဘကိုတော့ရောက်တော့မှာပဲပြောနိုင်ဆိုနိုင်တဲ့ဘဝကိုရောက်ခဲ့မယ်ဆိုလို့ရှိရင်လာပြီးတော့ပြောကြည့်ပေါ့။အဲ့ဒါလို့ဂတိကဝတ်ထားတဲ့အတွက်ကြောင့်ဘုရားလောင်းကသိသွားတဲ့နောက်သူကဘယ်ရောက်သွားတော့ဆိုတော့ဦးဇင်းတို့တရားမင်းသွားဖြစ်တယ်အလွန်စည်းစိမ်ကြီးတယ်လို့ဆိုတယ်စည်းစိမ်ဥစ္စာအလွန်ကြီးတယ်ဆိုကြောင်လက်တို့ရဲ့တက်တန်းနဲ့ခုနှစ်ရက်လောက်တောင်သူမေ့နေဒီဥရိယပဒမင်းသမီးနဲ့ခြေနှုန်းကသူ့ဘဝတုန်းကတတိဘောထားကြတာကြီးဘာမှမှတ်မရသူ့ပြည်လောကကလည်းဘာမှတတိမရလက်စည်းစိမ်ကအရင်ကြီးတယ်ဆိုကြောင်ခုနှစ်ရက်လောက်လူလောကရဲ့သူချက်တမ်းရတဲ့အခြေအနေတော့သူမေ့နေခုနှစ်ရက်တဲ့နေ့ကျတော့သူအမှတ်ရတယ်ဩငါကလေးကိုထားခဲ့တာပဲဒါကြောင့်မလို့ဥရိယပါဒမင်းသမီးတွေကငါသွားမှဖြစ်မယ်ပြောလို့ရှိရင်အဲ့ဒါနှစ်ပေါင်း900လောက်လွန်သွားပြီနော်ဥရိယပါဒမင်းသမီးအနေနဲ့သူရဲ့နေရောင်ကြသိဆုံးသွားတာနှစ်ပေါင်း900ကျော်သွားပြီပေါ့အဲ့ဒီအချိန်မှာဘုရားလောင်းကဘလို့စိတ်နဲ့သူကသွားမှာတော့ဒီမင်းသမီးကြီးပေါ့တော့ဂတိကဝတ်ကိုလည်းပဲကြည်လည်သွားခြင်းပဲဒီလောကကြီးရဲ့အကြောင်းကိုလည်းပဲမှန်မှန်ကန်ကန်သိအောင်မြင်အောင်နားလည်အောင်ငါဆုံးမပြီးတော့လက်ပြည်ရောက်ကြောင်းတရားကိုဟောပြီးတော့လက်ပြည်ကိုရောက်ရှိတဲ့အချက်မြတ်ကိုကျင့်စဉ်နေအဲ့ဒီလိုနီးနဲ့အကောင်းဆုံးဖြစ်အောင်ငါသွားပြီးတော့ဆောင်ရွက်ပေးမယ်ဆိုပြီးတော့ဘုရားလောင်းကမုံမြတ်တဲ့ရည်ရည်နဲ့ရောက်လာတယ်။ဘယ်ချိန်ရောက်လာတော့ဆိုတော့ဦးဇင်းတို့ညာဦးရညမိုးချုပ်တဲ့အချိန်ရောက်လာ။စီမီလေးလည်းတွန်းတာအိတ်ခါနီးလေးပေါ့။အဲ့ဒီချိန်မှာဘုရားလောင်းကအဲ့ဒီထဲမှာဘွားကနေတော့လူလင်ဂျူလေးပုံပဒံနဲ့ပေါ်လာတယ်။လက်ထဲမှာလည်းပဲလက်ဆောင်ကြီးကြီးကကင်ထားတယ်။လက်ဆောင်ကြီးကြီးကဘာလဲဆိုတော့ရွှေပဲရုပ်တွေနဲ့ပြည်နေတဲ့ရွှေခွက်တစ်ခွက်တည်းတော်တော်စလားနော်ရွှေခွက်ကအဲ့ဒီထဲမှာနော်ရွှေပဲရုပ်ကလေးတွေရွှေကိုပဲရုပ်လေးတွေပုံစံလောက်ထားတယ်ရွှေပဲရုပ်လေးတွေအပြည့်ထည့်ထားတယ်အဲ့ဒီလက်ဆောင်ပစ္စည်းကိုကန်ပြီးတော့ဘုရားလောင်းကစပြီးတော့စကားဆိုတယ်တဲ့နော်အလွန်တင့်တယ်တဲ့ခန္ဓာကိုယ်ရှိတဲ့မင်းသမီးမ ငါဟာတင်းနဲ့တညတာအတူတူနေပြရဆိုဒါကြောင့်တင့်ကဟာဟိလက်ဆောင်ပစ္စည်းတွေယူလာခဲ့တယ်အဲ့လိုမျိုးဘုရားလောင်းကတွောတဲ့ခါကျတော့မင်းသမီးကစဉ်းစားတယ်အဆောင်ချက်တွေအလွန်ထူထပ်နေတဲ့ဒီငါရဲ့လမ်းတော်ထဲမှာဘယ်လိုလုပ်ပြီးတော့ဒီလူလင်ကရောက်လာတယ်ဟုတ်ဘုရားလောင်းပေးသွားပြီးတဲ့နောက်မှာနောက်ထပ်ဘုရင်အစ်စ်မရှိဒီဥရိယပါဒမင်းသမီးကပဲဘုရင်မအနေနဲ့နောက်တန်းကြီးကိုဆက်လက်ပြီးတော့အုပ်ချုပ်မတ္တရပေါ်မှာသူသွန်မိုးနိုင်တဲ့အရေးချင်းရှိလို့နော်ဒါကြောင့်သူကဘုရင်မအနေနဲ့အုပ်ချုပ်လက်သူစဉ်းစားတယ်ဒီငါရဲ့တိလန်းတော်ဟာအလွန်တရာမှအဆောင်အချက်တွေထူပြောတယ်လုံခြုံရေးအလွန်အားကောင်းတယ်ပေါ့ဒီကြားထဲကနေပြီးတော့ဒီလူကဘယ်လိုလုပ်ပြီးတော့ရောက်လာလဲအဲ့ဒါနဲ့သူမေးတယ်တရားလူလားနတ်လားငကားလားဘာလဲဒါပဲသူစိတ်ဝင်စားတယ်နော်အဲ့လိုမေးတဲ့အခါကျတော့ဘုရားလောင်းကမလဲဘူးငါနတ်ပါတဲ့သင်နဲ့အတူတူနေခြင်းလို့သင်နဲ့ကြုံမွေးခြင်းလို့ငါဒီကိုလာခဲ့တာဒါကြောင့်ဒီလက်ဆောင်ပစ္စည်းကိုယူပြီးတော့ငါကိုကြုံမွေးမပေးပါအဲ့လိုပြောတဲ့အခါကျတော့မင်းသမီးကနေရတဲ့နတ်ပဲဖြစ်ဖြစ်၊ငကားပဲဖြစ်ဖြစ်၊လူပဲဖြစ်ဖြစ်၊ဘာပဲဖြစ်ဖြစ်ငါဟာဥဒိယပတ္တမင်းသားကလွယ်လို့တခြားဘယ်လိုယောက်ျားပေါ်မှာအစိမ့်ဝင်တာဘူးလေ။သူအပြက်ပဲပြောလိုက်တယ်။ဒါကြောင့်တင်ပြီးနေရတယ်၊မြန်မြန်ထွက်ခွာသွားပါ။နေုံကလက်မခံနိုင်ဘူး။အဲ့လိုပြောလိုက်ရောဘုရားတော်ကကြောက်သွားတယ်။အမင်းသမီးကတော့အတွေးတွေနဲ့ကြံရစ်တာပေါ့နော်။အော်ဘာလဲမသိဘူး။ဒီလိုနဲ့ဦးဇင်းတို့နောက်နေ့ညရောက်လာပြီဆိုတော့မနေ့အချင်းလုံးနဲ့အချင်းလူမျိုးမှာပဲထပ်ပြီးတော့ဘုရားနောက်မှာရောက်လာတယ်။အဲ့ဒီရောက်လာတဲ့အချိန်ကျတော့လက်ဆောင်ပစ္စည်းလည်းပါလာတယ်။သို့တော့လက်ဆောင်ပစ္စည်းကနည်းနည်းကွဲလွဲမှုတော့ရှိတယ်။ရွှေပဲရုပ်တွေတော့ထည့်ထားတယ်သို့တော့ရွှေခွက်တော့မဟုတ်ဘူးတဲ့။ငွေခွက်ဖြစ်နေတယ်။ငွေခွက်ထဲမှာရွှေပဲရုပ်တွေထည့်တယ်။အလွန်တင့်နေတဲ့ခန္ဓာကိုယ်ရှိတဲ့မင်းသမီးတင်းနေတဲ့ကြတာကအတူနေပါရဲ့ဒါကြောင့်ဒီလက်ဆောင်ပစ္စည်းကိုယူပါအဲ့လိုပဲအေးဆူလာပြန်တယ်ဒီတော့မင်းသမီးကဘယ်လိုရှင်းသားလဲဆိုတော့အော်ဒီနတ်ကမနေ့ကငါသူ့ကိုစကားတွေပြောလိုက်လို့သူကငါ့တွေကိုနောက်ထပ်တစ်ခေါက်ပြန်ပြီးတော့ရောက်လာတာဒီနေ့ငါသူ့ကိုစကားလက်ခံဆက်ပြီးတော့ပြောနေမယ်ဆိုလို့ရှိရင်သူကဆက်ခါဆက်ခါလာနေတော့မှာပဲငါသူ့ကိုကြတိပြန်လုံးဝစိတ်ဝင်စားဘူးဆိုတာကို तू တတိခါရသိတော့ငါလုံးဝခွန့်တုံမပြန်တော့ဘူးဘာမှမပြောတော့ဘူးဘာမှမပြောဒီတိုင်းပဲနေအဲ့လိုဘာမှမပြောဘဲနဲ့စိတ်စိတ်နေလိုက်တဲ့အခါကျတော့ခဏနေတော့ဘုရားလောင်းကကြောက်သွားတယ်ဟာအဲ့လိုနဲ့ဦးဇင်းတို့တတိယမြောင်နေ့ညမနေ့ရလို့ချိန်မျိုးလေးပဲဘုရားလောင်းထပ်ပြီးတော့ရောက်လာတယ်လက်ဆောင်ပစ္စည်းလည်းပါလာတယ်ပိုက်လာတယ်ဒါပေမဲ့လက်ဆောင်ပစ္စည်းကပို့ပြီးတော့ထူးခြားကိုယ်လွယ်မှုရှိလာတယ်အဲ့ဒါကဘာလဲဆိုတော့ရွှေပဲရုပ်တွေမဟုတ်တော့ဘူးတဲ့ငွေပဲရုပ်ကလေးတွေဖြစ်နေတယ်ထည့်လာတဲ့ခွက်ကလည်းပဲရွှေခွက်လည်းမဟုတ်ဘူးငွေခွက်လည်းမဟုတ်ဘူးဘာလဲဆိုတော့ကြီးခွက်ဖြစ်နေတယ်တံပိုးကြတာနော်အဲ့ဒါနဲ့ဒီလက်ဆောင်ပစ္စည်းကိုယူပါတင်ရတာအတူနေပါရစေအဲ့လိုမျိုးပြောတဲ့အခါကျတော့မိဖုရားကသူဘာကိုတရိသာမိသွားလဲဆိုရင်လက်ဆောင်ပစ္စည်းကိုတရိသာမိသွားတယ်အဲ့တော့သူစကားမပြောဘဲမနေနိုင်နော်တင်ဟာအလွန်မိုင်မဲတဲ့ပုံကိုပဲတဲ့ယောက်ျားတွေဟာအမျိုးသမီးတွေကိုကိုယ့်ရဲ့အလိုကိုပါဖို့ပြောကြဆိုကြတဲ့နေရာမှာနော်တစ်ထောင်တန်းနဲ့ချားရောက်လို့မရရင်နှစ်ထောင်တန်းယူပေးရမယ်နှစ်ထောင်တန်းနဲ့ချားရောက်လို့မရရင်သုံးထောင်တန်းယူပေးရမယ်ကိုယ်လိုချင်တာမရဘူးဆိုရင်လက်ဆောင်ပစ္စည်းကိုပို့ပြီးတော့တိုးပြီးတော့ယူလာစရာအကြောင်းသာရှိတယ်အခုတော့သင်ဟာကုန်တယ်မိုက်တယောက်လိုပဲတဲ့လက်ဆောင်ပစ္စည်းကိုတရတစ်ပါးရောပြီးတော့ယူလာခဲ့တယ်လွန်မိုင်နေတဲ့ယောက်ျားပဲလို့ဘုရားလောင်းကိုပြစ်တင်အဲ့ဒီလိုမျိုးပြစ်တင်တဲ့အခါကျတော့ဘုရားလောင်းကဘာပြန်ပြောလို့ဆိုတော့မင်းသမီးတဲ့ငါဟာမိုင်နေတဲ့ကုန်တယ်လူမျိုးမဟုတ်ဘူးတဲ့ငါဟာလိမ္မာကျွမ်းကျင်တဲ့ကုန်တယ်လူမျိုးသာဖြစ်တယ်တဲ့အဟာကုန်ပစ္စည်းနဲ့ဆိုင်တန်နဲ့အပုခ္ခလို့ဒါလည်းငါပေးနိုင်တယ်ငါပေးလိုက်တဲ့တန်ဖိုးရှိတဲ့အရာကုန်ပစ္စည်းနဲ့မထိုက်တန်တာမျိုးဖြစ်တရားအချင်းဒီအလဟသငါမပေးနိုင်ဘာဖြစ်လို့လက်ဆောင်ပစ္စည်းကိုငါရော့ရော့ပြီးတော့ယူလာခဲ့တယ်ဆိုလို့ရှိရင်တဲ့ တင့်ရဲ့အသက်ရဲ့အစင်းရဲ့ဒီနှမျိုးဟာတဖြည်းဖြည်းနဲ့ရုပ်လျော့နေလို့ပဲတဲ့ဒါလေးကိုသူကပြောကျင်လို့လက်ဆောင်ကိုတမင်တန်ဖိုးရော့ရော့ပြီးတော့ယူလာတာအဒီသက်တော်လေးကဒီအကြောင်းအရာကြောင့်လည်းပဲထင်ရှားတယ်ပေါ့ဟုတ်လားအဲ့လိုမျိုးဘုရားလောင်းကသူ့ကိုပြန်ပြီးတော့ပြောတဲ့စကားရက်တွေထဲမှာစဉ်းစားစရာအများကြီးပါလာတယ်နော်အာယုဇဝန္နောသမနုဿလောကီနိညေတိမနုဿာနတုကတိတိနေဝဝဏီနဓနပိတုံစံနိညေတိစေနတရတိအစ္စကာထာလေးနဲ့ပြောတယ်ဘုရားလောင်းကတုကတိတဲ့ကောင်းတဲ့ခန္ဓာကိုရှိတယ်အလွန်လှပတ်တင်နေတဲ့ခန္ဓာကိုရှိတယ်မင်းသမီးမနုဿလောကီဟောဒီလူလောကကြီးမှာမနုဿနဲ့လူသားတို့ရဲ့အာယုဇာအသက်ဆိုတာဝန်သောဇာအစင်းဆိုတာ ਈ နှမျိုးပြောတယ်နော်အဲ့ဒါတွေဟာနိယတိအမြဲတမ်းရုပ်လျော့နေတယ်အသက်နဲ့အစင်းဟာတစ်ချိန်နဲ့တစ်ချိန်အမြဲတမ်းရော့ပြီးတော့လိုက်လာတယ်ဆိုလိုတာကတန်ဖိုးကျလာတယ်ပေါ့နော်အချိန်နဲ့မြတ်တန်ဖိုးကျလာတယ်တိနေနဝန်နေနအဲ့ဒီအသက်နဲ့အစင်းတက်ဟာရော့ပြီးတော့ကျနေတဲ့အတွေ့အကြုံတုံရှံတဲ့အတွက်ဒဏ္ဍီဥစ္စာပစ္စည်းကိုလည်းပဲနိယတိငါဟာရုပ်လျော့စီတယ်တဲ့။အစ္စအခုကိုပဲဇိဏတရာပိတင့်ရဲ့အဲ့ဒီအစင်းတဲ့နဲ့အသက်တဲ့ဟာပိုကြီးပိုကြီးနည်းနည်းလိုက်နေတယ်။လက်တွေ့ကိုသူကပြောတာ။အသက်တဲ့နဲ့အစင်းတဲ့ကရော့ရော့ရော့ရော့လိုက်နေတဲ့အတွက်ကြောင့်တဲ့အတွက်ဥစ္စာပစ္စည်းကိုလည်းပဲငါကချော့ပြီးတော့ပေးရတာ။အခုပြောနေတုန်းမှကိုပဲတင့်ရဲ့အသက်တဲ့နဲ့အစင်းတဲ့ဟာရုပ်လျော့လိုက်နေတယ်တဲ့လက်တွေ့သူကပြောတာအဲ့ဒါကိုတက်ပြီးတော့သင်ရှားအောင်မလို့ပြောတော့ဆိုတော့အေဝံမိတ္တကမာနတရာဇပုတ္တိယတ္တိနိယတ္တိနိညာသောညာသောအချာယံရှိတဲ့ရာဇပုတ္တိမင်းသမီးအေဝံဤသို့မေငါတိတ္တကမာနတအခုလိုကြည့်နေတုံးမှကိုပဲအခုကြည့်နေတုံးမှကိုပဲဟာယတေဝတဝဝန္နောတဲ့သင်ရဲ့အစင်းတက်တွေဟာရုပ်လျော့ပြီးတော့လိုက်နေတယ်အဟောရတနာမြစ်တိအဟောရတညနေနေ့နေ့ကြားလာတဲ့အချိန်မှာအစ်စီလွန်သွားပြီဆိုလို့ရှိရင်နေ့ရက်ဒီအများကြီးလွန်သွားပြီဆိုလို့ရှိရင်အပနတိကတဝမေဝဘသူဘာဘေဝဘာလို့ပြင်းညက်ပြီးတော့ကြားစရာကိုးကောင်းတော့မကြံလောက်အောင်အကုန်လုံးပျောက်တဲ့အဖြစ်ကိုဂမိတ်တိရောက်ရလိမ့်မယ်တဲ့ဟုတ်ဟောဒါလေးကိုတော့ဦးဇင်းကလည်းတည်းပြောခြင်းတယ်နော်ငါကြည့်နေတုန်းမှာပဲတင့်ရဲ့အစင်းတက်တွေကရုပ်လျော့လိုက်နေတယ်။နေ့ရက်ဒီအများကြီးလွန်သွားပြီဆိုလို့ရှိရင်တော့ဒါဘသူပါဘဲဝါပါလို့ပြစေရာကြင်ညက်စေရာကိုတော့မကြံတော့အကုန်လုံးကြောက်တော့မှာတဲ့။အဲ့ဒီကြောက်တဲ့အဖြစ်ကိုရောက်သွားမှာ။ဒါကိုနည်းနည်းစဉ်းစားကြည့်နေတယ်။ကိုတက္ကသိုလ်တို့ဦးဇင်းတို့မှာအဖေအမေဆိုတာရှိတယ်။အဖေအမေရဲ့အဖေအမေဖြစ်တဲ့ဖိုးဘွားဆိုတာရှိတယ်။ဖိုးဘွားရဲ့အဖေအမေရှိတယ်။ရှိခဲ့တယ်တကယ်ရှိခဲ့တယ်နော်။အဲဆက်တော့တွေးကြည့်ပါတချို့ဆိုရင်အပြေအမေမရှိတော့ဘူးရှားလို့မတွေ့တော့ဘူးသိတဲ့မဲ့ဝူရဝါဒအတက်ပုံလေးပါလေးကြည်ရတာလားပဲရှိတော့နော်တချို့ဆိုရင်ပိုးတွေကွာတွေရှိတော့ရှိခဲ့တာပဲအခုတော့မရှိတော့ဘူးရှားလို့မတွေ့တော့ဘူးပျောက်သွားပြီလုံးဝပျောက်သွားပြီနော်ဒီအလွန်ရိုးရှင်းတဲ့ဒီသဘာဝတရားကိုနားလည်ဖို့လိုတယ်ကောအကုန်လုံးပျောက်ခဲ့ကြတယ်အဲ့တော့ကိုယ်ဟောမလိုနေမှလည်းလို့မင်းကိုယ်လည်းပဲပျောက်သွားအောင်ပါအခုအားတော့တချီချီရုံးလျော့နေတဲ့အစ်စ်မဲကြီးလေးတွေနေရည်ဒီကြားလာပြီဆိုလို့ရှိရင်တော့လုံးဝကိုပျောက်သွားဦးမှာဟုတ်လားဒါကိုသူပြောတာနော်အဟောရတနာမြစ်ကြီးနေရည်ဒီအများကြီးလွန်သွားပြီဆိုလို့ရှိရင်ဒါဘသူဟာဘဝဘာလို့ပြင်းညက်လို့ပြင်းညက်เสียခန္ဓာကိုယ်တော့မရှိတော့သည်အထိကြောက်ရွံ့သွားဦးမှာပါတဲ့အဲ့လိုမျိုးပြောပြီးတော့ဘုရားတော်ကတကယ်လို့သာသင်ဟာမြတ်တဲ့အကျင့်ကိုကျင့်မယ်ဆိုရင်သူတော်ကောင်းတရားနဲ့အညီနေနိုင်မယ်ဆိုလို့ရှိရင်သင်ဟာရုပ်ရည်အကျင့်အလွန်လှပတင့်တယ်တဲ့အဖြစ်ကိုသင်ရောက်ရလိမ့်မယ်တဲ့ဆိုလိုတာကနတ်ရဲ့အဖြစ်ကိုရောက်ပြီးတော့သင်ဟာရုပ်ရည်အကျင့်အလွန်လှပတင့်တယ်တဲ့အဖြစ်ကိုရောက်ရလိမ့်မယ်လို့ပြောတဲ့အခါကျတော့မင်းသမီးကစိတ်ဝင်စားလာတယ်သူပြောတာရန်တဘာဝကြားနေတာကိုအဲ့ဒါနဲ့သူကမင်းတယ်အဲ့ဒီနမင်းနဲ့အဲ့လိုဆိုလို့ရှိရင်နတ်တွေကမအိုးဘူးလားတဲ့နတ်တွေမှာအရေးတော်တာတွေလိမ့်တာတွေမရှိဘူးလားတဲ့အဲ့လိုမျိုးမေးတဲ့အခါကျတော့ဘုရားတော်ကဟုတ်တယ်တဲ့နတ်တွေမှာအရေးတော်လိမ့်တာတွေမရှိဘူးတဲ့တတိတကျအစည်းအိမ်ချမ်းသာဟာတိုးတိုးတိုးတိုးပြီးတော့လာတယ်တဲ့ဒါကြောင့်နတ်ဖြစ်ရတာဟ ဩလူလောကနဲ့နိုင်ဆိုင်အလွန်မှချမ်းသာတယ်အဲ့လိုမျိုးပြောတဲ့အခါကျတော့မင်းသမီးကဘာပြန်ပြောတော့ဆိုတော့ဩဒီလောက်နဲ့ပြည်ကချမ်းသာတယ်ဆိုရင်လူတွေကဘာကိစ္စနဲ့ပြည်ကိုရောက်အောင်မသွားကြတာလို့ဘာကိုကြောက်လို့နဲ့ပြည်ကိုမသွားကြတာလို့နဲ့ပြည်ကိုသွားဖို့အတွက်လမ်းကဘာလဲနော်နဲ့ပြည်ကိုရောက်အောင်ဘယ်လမ်းကသွားရမလဲပေါ့အဲ့လိုမျိုးမေးတာမေးတော့မှဘုရားလောင်းကနဲ့ပြည်ကိုရောက်ဖို့အတွက်ဒီလမ်းကရှောက်ရတယ်ဆိုပြီးတော့နဲ့ပြည်ကိုရောက်တည်တတဲ့လမ်းကိုအဲ့ဒီမှာဟောတယ်အဲ့ဒါလေးလည်းပဲသိဝင်သားတွေကကောင်းပါနော်ဒါကြမ်းတော့ဦးဇင်းတို့ဘဝတဏမကုန်သေးသည်မြန်တရားခရီးချမ်းဆိုတာဆက်ကြရဦးမှာဘူးခရီးဆက်ရဦးမဲ့အတူတူဆိုရင်တော့အပေလေးပါဆိုတဲ့စိုးတဲ့ရုပ်တဲ့ညံ့တဲ့ပူလောင်တဲ့ဘဝတွေကိုဆက်ရတာနဲ့ဇာရင်အဲ့လူဘဝနဲ့ဘဝဓမ္မဘဝဆိုတဲ့ကောင်းမွန်တဲ့ဘဝတွေကိုဆက်ရတာကသာလွန်ပြီးတော့အဆင်မပြေဘူးလားအဆင်ပြေတယ်နော်ဒါတော့ညင်းလို့မရဘူးနော်ဒါကြောင့်လက်ကြီးရောက်ကြောင်းလမ်းဆိုတာကိုလည်းသိဝင်သားနဲ့နေပေါ့ဟုတ်တခါတလေကြတော့လူတွေကသကကြီးသကကြီးပြောတာလေးတွေလည်းရှိတယ်။ဟောနတ်ကြီးလည်းလူပါညာလူပါပေါ့နော်။ဒါပေမဲ့အခုလောလောဆယ်တော့စီမဥစ္စာနဲ့ကြည့်ဆောင်အတင်းယုံကံစူးစမ်းနေတာတော့မရှိဘူးလား။ကဲဒါစဉ်းစားကြရအောင်နော်။အခုကိုရှာပွေးနေတဲ့ပိုက်တန်ကြောင့်ရလာမဲ့အာယုံကဘလို့အာယုံလဲ။နတ်ကြီးမှာရှိတဲ့အာယုံနဲ့အများကြီးယုံညံ့တဲ့အာယုံနော်ပြောရလို့ရှိရင်အဲ့ဒီအာယုံအတွက်တောင်မှတချို့ဝါနဲ့ရင်းပြီးတော့ရှားနေကြသေးတာအဲ့ဒါကိုသာရှားပြီးတော့လက်ပြေကိုကြတော့မှရှုံချနေတာလည်းရှိသေးတယ်ဒါတော့ဦးစင်းကတော့ကိုစဉ်းစားမိတာကိုပြောရပါတော့နော်ဒါကြောင့်မလို့လက်ပြေရောက်ကြောင်းလမ်းဆိုလို့လည်းတိတ်ပြီးတော့အချိန်မသေးသေးခင်ဘူးပေါ့နော်ဒါနာနဲ့တွေ့တဲ့အချိန်မှာနိဗ္ဗာန်ရောက်ကြောင်းလမ်းဆိုတာကအလွန်ထင်ရှားတဲ့ပြည်ကြောင်းလက်ပြေရောက်ကြောင်းလမ်းဆိုတာကအချိန်သေးစရာဖြစ်တယ်ပေါ့တိုးတော့ငရဲပြည်ကိုရောက်ကြည့်တဲ့လမ်းနောက်ပေလေးကိုရောက်ကြည့်တဲ့လမ်းဆိုတာနဲ့နှိုင်းဆိုင်တော့အများကြီးအထင်အမှန်မမြင်ဘူးလားမြင်တယ်တနည်းအားဖြင့်ဒီလက်ပြည်ကိုရောက်ကြည့်တဲ့လမ်းကိုဥတီကျဲလေးကြောင်းလိုက်မယ်ဆိုရင်နိဗ္ဗာန်ကိုရောက်ကြည့်တဲ့လမ်းဆိုတာလည်းဖြစ်နိုင်တာပဲဒါကြောင့်မလို့ဒီကထာလေးကိုဒီဒီကထာလေးမှတ်ကြည့်ရမယ်နော်ဝါသမနေသပတိဒါယတမ္မာကာယေနပပန္တိအကုပ္ပမနောနတ်သမီးတဲ့လက်ပြည်ကိုရောက်ကျင်တယ်ဆိုလို့ရှိရင်ဝါသမနေသပဋိဒါယတံပါနှုတ်နဲ့စိတ်ကိုကောင်းကောင်းဆောက်တည်ရမယ်တဲ့အဲ့ဒီအစနော်ဒီနှုတ်ကိုကောင်းကောင်းဆောက်တည်ရမယ်မကောင်းတဲ့စကားတွေမထွက်စေရဘူးအနှစ်သာရမရှိတဲ့စကားတွေမထွက်စေရဘူးကိုယ့်ရဲ့နှုတ်ကိုကောင်းကောင်းဆောက်တည်ထားရမယ်အဲ့တော့ကိုယ့်ရဲ့စိတ်ကိုလည်းပဲမဟုတ်တာတွေကိုမတွေးမိစေရဘူးယုံညံ့တာတွေကိုမတွေးမိစေရဘူးလို့စိတ်ကိုလည်းကောင်းကောင်းဆောက်တည်ရမယ်တဲ့။မျက်ပြည်ကိုရောက်ခြင်းလို့ရှိရင်။ဝါသမနေသပဏိဒါယတံပါ။ကာယနာပပန္တိအကုပ္ပမနောတဲ့။ကာယနာခန္ဓာကိုယ်ဖြင့်လည်းပပန္တိယုံညံ့တဲ့မကောင်းတဲ့အမှုတွေကိုအကုပ္ပမနောမပြုတ်ရဘူးတဲ့။ကိုယ်နှုတ်စိတ်၃ပါးကိုအပြစ်ကင်းဖို့အရင်စပြီးတော့ဆုံးမတာပေါ့နော်။ဒါဟာ၄ပါးရောက်ကြောင်းတရားလို့ပြောမယ်ဆိုရင်လည်းပြောလို့မရဘူးလား။ကြားနေနော်။တို့ကလက်ပြည်ယောက်ျောင်းမေးလို့လက်ပြည်ယောက်ျောင်းတို့ခေါင်းစဉ်တက်လိုက်ရပြီမလို့လည်းပဲကိုနှုတ်စိတ်ကိုတိမ့်တိမ့်နေတာနိဗ္ဗာန်ကိုရောက်ဖို့အတွက်အများကြီးအထောက်အပံ့ပြုတယ်လို့တော့ပြောလို့မရဘူးလားရတယ်။ဝါသမနေသပဋိဒါယတံမှာကာယေနပပန္တိအကုပ္ပမနောဘဟုနပန္နံဂရမဝတ္တံတော်တဲ့။ဟောဂရအိမ်ကိုအာဝတ္တံတော်အုပ်စိုးပြီးတော့နေတဲ့အဲ့ဒီပုဂ္ဂိုလ်ဟာလူသားတွေကိုဆိုလိုတာပေါ့နော်။ဘဟုနပန္နံညာစွာသောသားပွေရာတွေတောက်ပွေရာတွေဒုလောကမှာရှိတယ်ပေါ့အဲ့ဒါတွေကိုတတ်တော်ယုံကြည်မှုတရားတရားနဲ့တန်ဝိပါဒီအချင်းချင်းဝဲကြံဝေဖန်ပေးနိုင်ကမ်းနိုင်ပြနိုင်ဝေနိုင်ရမယ်တဲ့နော်မူတုတဲ့နူးညံ့တဲ့စိတ်ကလေးလည်းရှိရမယ်နော်ပင်ကိုအုပ်စုပြီးတော့နေကြတဲ့ပုဂ္ဂိုလ်တွေဟာနှုတ်နဲ့စိတ်ကိုကောင်းကောင်းစောက်တည်ပြီးတော့ကိုယ်နဲ့လည်းယုံညံ့တာကိုမလုပ်ဖဲနဲ့နူးညံ့တဲ့စိတ်နဲ့ကံကံရဲ့ကျိုးကိုယုံကြည်တဲ့တတ်တာတရားဥသိပြီးတော့ကိုယ်ပိုင်ဆိုင်ထားတဲ့အရာတွေကိုတန်ဝိပါကီခွဲချမ်းဝေဖန်နိုင်ရမယ်တဲ့ဘုသူ့ကိုဝေဖန်ရမှာဆိုလူသားချင်းချင်းပေါ့နော်မြတ်တာနိုင်ရမယ်လူတရားအစွမ်းကတယောက်နဲ့တယောက်အစွမ်းစားမတူလေတချို့ကနည်းနည်းပဲရှားနေတယ်တချို့ကအများကြီးရှားနေတယ်တချို့ကကိုယ်ဟာကိုယ့်အကူကိုယက်တီယက်တီလို့ရအောင်အစွမ်းစားမရှိဘူးနော်မယက်တီနိုင်ဘူးအရန်ချုံငဲ့ အဲ့လိုမျိုးဆိုလို့ချင်းကိုဟာသွားစားရှိလို့များများရှာဖွေနိုင်တယ်ဆိုလို့ချင်းနူးညံ့တဲ့စိတ်ဓာတ်လေးနဲ့ဩသူတို့လည်းပဲရပါစေဆိုပြီးတော့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုကွဲပြားဝေဖန်တာအလွန်မြင်မာတဲ့စိတ်ဓာတ်ပေါ့နော်အဲ့ဒါကိုလည်းပဲဦးနေလို့ဘယ်လိုသိနေတော့မှာလဲဆိုတော့နတ်တတော်မူသူတန်ဝိပါတိနူးညံ့တဲ့စိတ်ကလေးနဲ့အမှန်ကိုယုံကြည်တဲ့အမှန်ကိုယုံကြည်တဲ့ဆိုတာကနော်ဒီအလုပ်ဟာအလွန်ကောင်းမွန်တဲ့အလုပ်ပဲလို့နော်ဒါနသီလသမာဓိပညာဒီကုသိုလ်ကောင်းမှုရဲ့အတွင်းတည်းကိုယုံကြည်တာကိုတရားတရားလို့ခေါ်တာ哦အဲ့ဒီတရားတရားဥရှိပြီးတော့နူးညံ့တဲ့စိတ်နဲ့ဝေနိုင်ရမယ်မျှနိုင်ရမယ်တဲ့နတ်ပြည်ယောက်ျားကိုသူပြောတာနော်ပြီးတော့သူပြောတဲ့စကားလုံးလေးတစ်လုံးကနောင်နာမှာကပ်ပါလာတယ်ဝတင်းညူတတ်တော်မူသူတန်ဝိပါကီဝတင်းညူဝတင်းညူဆိုတာပါလေသူများပြောတာကိုသိတာဝဒဆိုတာဆိုတာပြောတာပေါ့နော်အညာကတိတာဝတင်းညူဆုံးမတဲ့စကားတွေသူတော်ကောင်းတွေကကိုယ်ပြောတဲ့စကားတွေကိုနားလေတာဒါဝတင်းညူလို့ခေါ်တယ်နော်ဒါလူတိုင်းဒီအကြည့်သိမရှိဘူးနော်တချို့ပြောရခဲ့ဆိုရခဲ့ပြောလို့လည်းမရဆိုလို့လည်းမရနားမလည်နိုင်ဘူးနော်ဟိုအတန်ဟိုတော့ကြားတော့ကြားတယ်ဒါပေမဲ့သူတို့မှာတိသွားတဲ့သဘောနားလေသွားတဲ့သဘောမရှိဘူးဒါဝတင်းညူမဖြစ်ဘူးပေါ့နော်ဒါကြောင့်လက်ကြည့်ကိုရောက်ချင်လို့ရှိရင်သူတော်ကောင်းတွေပြောထားတဲ့စကားတွေကိုနားလည်မှုရှိရဝတ္တညူနော်ပြီးတော့ဗါဆက်ပြောတော့ဆိုတော့သင်္ကာဟကောတခိလောသန္နဝါသောသင်္ကာဟကောတဲ့သင်္ကာဟတရား၄ပါးနဲ့လည်းပြည့်စုံရမယ်တဲ့သင်္ကာဟတရား၄ပါးဆိုတာကိုလည်းပေးတူအလုံးနားလည်ပြီလားနော်ဒါနဆိုတဲ့ပေးကမ်းစွန့်ခြင်းလူတန်းခြင်းဟုတ်လားပေးရဝဇ္ဇဆိုတဲ့ချစ်ပွဲစကားကိုပြောခြင်းဟုတ်လားပြီးတော့အတ္တသရိယာဆိုတဲ့သူများရဲ့သူ့အကျိုးကိုဆောင်ရွက်ခြင်းတမနာတတ္တလို့ဆိုရဲကိုယ်နဲ့တန်းတူထားပြီးတော့ဆက်ဆံခြင်းဒါကလောကကြီးကိုအရှင်တန်းမြင့်မြင့်ကြီးမြောက်တာပေါ့နော်ပေကံစွန်ခြင်းလူတန်းခြင်းဆိုတဲ့ဒါနရဲ့သူများရဲ့နာချမ်းသာချွတ်ချူသာသာရှစ်ပွေစကားကိုပြောတာနော်ပြီးတော့သူဘာရဲ့အကျိုးရှိပွားကိုဆောင်ရွက်ပေးတာသူများရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးတာကိုကျိုးကိုမမြော်ဘူးပဲနဲ့ပေါ့နော်ပြီးတော့ဘလို့စင်တန်းမှာမခွဲကြပဲနဲ့အားလုံးကိုတန်းတူထားပြီးတော့ဆက်ဆံနိုင်တာဒါဟာလောကလူသားတွေရဲ့ပုံမှာအလွန်ကောင်းမွန်တဲ့ချီးမြှောက်မှုဒါကိုသင်္ခါတရားလို့ခေါ်တယ်အဲ့ဒါနတ်ပြည်ကိုရောက်ရှင်တယ်ဆိုလို့ရှိရင်အဲ့ဒီသင်္ခါတရား၄ပါးနဲ့လည်းပြည့်စုံရမယ်တဲ့ပြီးတော့ဗာဆက်ပြောလို့ဆိုတော့တခိလာတခိလောသန္တဝါသောတခိလာနူးညံ့တဲ့စကားရှိရစကားပြောတာရမ်းချိုသာရမယ်နော်သန္တဝါသာကြည့်ကြည့်တဲ့စကားရှိရတယ်။နော်ဒီစကားကိုဒီမှာဆက်ဆက်ပြီးတော့ပြောတာကိုအရင်ကအញ្ញံသဘောကျ။စကားနဲ့ပတ်သက်ပြီးတော့အများကြီးသတိထားเสียရှိတယ်ပေါ့နော်။ဒါပြောနေပြောနေလေလို့စိတ်ထဲမှာဆန်းဆန်းမိတယ်။ဘာဖြစ်လို့ဆိုတော့အတ္တဝါဒီအချင်းချင်းဆက်ဆက်နေကြတဲ့နေမှာဒီစကားနဲ့ဆက်ဆံတာကိုစကားကမနှူးညံ့ဘူး၊ရှမ်းတမ်းနေတော့စကားအရန်မာတယ်ဆိုလို့ရှိရင်ဒီဒိဋ္ဌိဒီအိဋ္ဌိပဲဒီအိဋ္ဌိပဲကိုပြောခါရတဲ့လူကအရန်သိသိရတယ်ကိုယ်မာမာကြီးပြောတာကိုလုံးဝမကြိုက်နိုင်အခါရခက်တယ်စိတ်နာတယ်ပေါ့နော်စိတ်ထဲမှာနာပါတယ်လူတိုင်းနာဖို့မထင်ရနော်မာမာကြီးခက်ခက်ထန်ထန်ကြီးပြောလိုက်လို့ရှိရင်တော့စကားရဲ့အိဋ္ဌိကတော့ဒါသာပါပဲနော်ဒါကြောင့်ဒီစကားရဲ့အကျိုးသက်ရောက်မှုကလူတွေရဲ့ပုံမှာအများကြီးဆွမ်းမှုရှိတယ်။ဒီဥစ္စာကိုနားလည်ပြီးတော့နော်စကားကြောင့်ကောင်းခြင်းမကောင်းခြင်းတွေဟာအများကြီးဖြစ်နိုင်တာကိုဒါကြောင့်သူကဒီမှာစကားတွေအများကြီးသုံးတာလေစကားနဲ့ပတ်သက်ပြီးတော့နော်။တခိလာနူးညံ့တဲ့စကားရှိရမယ်၊တဏ္ဍဝါစာပြည့်ပြည့်တဲ့စကားရှိရမယ်။ကိုယ်စကားတန်ကိုကြားလို့ကိုယ်နဲ့စကားပြောရလို့အကုသိုလ်မဖြစ်ပြရဘူးပေါ့နော်။အဲ့လိုမျိုးအစ္ဆာရှိသောပရလောကနာပါယေအဲ့ဒီလိုမြင့်မြတ်တဲ့အကြီးအသေးတွေမှာတည်နေတဲ့ပုဂ္ဂိုလ်ဟာတဲ့ပရလောကံတမလွန်လောကကိုနားပါရေကြောက်ကြမလို့တဲ့ဆိုလိုတာကတရားမှကြောက်ကြမလို့လို့ပြောတာနော်နတ်ပြည်ယောက်ျောင်းတရားလို့လည်းဆိုနိုင်တယ်အသေးမကြောက်ကြောင်းတရားလို့လည်းဆိုနိုင်တယ်ပေါ့နော်ပရလောကတမလွန်လောကကိုကြောက်ကြမလို့တဲ့အဲ့တော့ဒါလေးကိုဆက်ပြီးတော့အရှင်ပြောမယ်နော်ဝါစံမလင်စပဏိဒါယတံမှာနှုတ်နဲ့စိတ်ကိုကောင်းကောင်းစောက်တည်ပြီးတော့ကာယိနပါပန္နိအကုဘမှာတော့ကိုယ်နဲ့လည်းပဲမကောင်းတာကိုမလုပ်ဘဲနဲ့။အိမ်မှာအုပ်စိုးပြီးတော့နေကြတဲ့အဲ့ဒီပုံကိုယ်တွေဟာကိုယ့်ရဲ့ ပိုင်ဆိုင်မှုတွေကိုနော်တရားတရားရှေ့ရှုပြီးတော့နှူးညံ့တဲ့စိတ်နဲ့ဝင်နိုင်ရမယ်မျှနိုင်ရမယ်ကိုယ်ချင်းဝေဖန်နိုင်ရမယ်ပြီးရင်သူတော်ကောင်းတွေပြောတဲ့စကားကိုနားလည်မှုလည်းရှိရမယ်အဲ့ဒီနားလည်မှုရှိပြီးတော့လောကကြီးရဲ့အပေါ်မှာသင်္ခါတရား၄ပါးနဲ့လည်းချိမြောက်တဲ့ရမယ်သင်္ခါတရား၄ပါးဆိုတော့ပြောရင်နော်နှူးညံ့သိမ့်မှုတဲ့စကားပြည့်ပြည့်တဲ့စကားလည်းပဲရှိမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေဟာတမလွန်လောကကိုတောက်ပြာမလို့ဘူးလို့ပြောတယ်အဲ့လိုမျိုးပြောတဲ့အခါကျတော့သောတော်ကမြင်းသမီးကတင့်မစုတော့နဲ့မေးတယ်ဘုရားလောင်းကငါ့ကိုအမေတယောက်လိုအဖေတယောက်လိုတေးသေးချာချာလာပြီးတော့အကျိုးရှိရာရှိချောင်စကားတွေကိုရှင်းလင်းပြီးတော့ပြောပြနေတာတင့်မစုတော့အဲ့ဒီမှာမေးတာနော်သူကမေးတဲ့အခါကျမှဘုရားလောင်းကသူဟာဥရိယပဒမင်းသားဖြစ်ခဲ့တယ်ဆိုတဲ့အကြောင်းကိုရှင်းလင်းပြီးတော့ပြောပြတာတဲ့နဲ့ကလည်းဂတိကဝထားခဲ့လို့အဲ့ဒီဂတိကဝကိုဖြည့်လွတ်ဖို့နော်ပြည်လေသွားဖို့အတွက်တနည်းအားဖြင့်နော်ဂတိတီဖို့အတွက်ငါအခုလာပြီးတော့ကြောတာဒါကြောင့်မလို့တင်ဟာကောင်းတဲ့အကျင့်ကိုကျင့်ပြီးတော့နော်ကောင်းရာကိုရအောင်ကြိုးစားရမယ်အဲ့လိုမျိုးပြောတဲ့အခါကျတော့မှမိဖုရားကငိုတာပေါ့နော်အေးကြီးငယ်ကြပြီးတော့သူပါပြောဆိုအဲ့လိုဆိုလို့ရှိရင်တဲ့ငါ့ကိုတင်နဲ့အတူတူပြန်ပြီးတော့နေလို့ရအောင်ငါကကောင်းကောင်းဆုံးမခဲ့ပါငါဘာလုပ်ရမလဲပေါ့တော့အရေးတကားနဲ့ပြောရမယ်ဆိုရင်ငါဘာဆက်လုပ်ရမလို့ပေါ့အဲ့ဒီကြတော့မှဘုရားလောင်းကသူ့ကိုနော်ဆုံးမစကားဆိုတယ်အဲ့ဒီဆုံးမတဲ့စကားတွေကလည်းမှတ်သားစရာကောင်းတယ်နော်အတိပတိဝေယောကနောဝေယောကနောတတိဝါသာနတတိဒုဝံစဝန္တိတတ္တမင်းသမီးတဲ့တတ္တဝါတွေဆိုတာအမြဲတမ်းကြောင်းလဲနေတဲ့သဘောရှိတယ်တဲ့တတတတဝါတို့ရဲ့ဝေယောအယွေဆိုတာအတိပတိအလွန်မြန်မြန်ဆန်ဆန်သွားနေတယ်ကုံလွန်နေတယ်တဲ့တတိဝါထုတူတာနဲ့ခဏခဏလေးတွေကလည်းပဲအတိပတိမြန်မြန်ဆန်ဆန်ကုံနေတယ်တဲ့နော်အယွေနဲ့ခဏလို့သူနှစ်စကားနှလုံးသုံးတယ်အဲ့ဒါလေးကိုနားလည်ဖို့လိုတယ်နော်အယွေကလည်းပဲမြန်မြန်သွားနေတယ်ရက်နေတာမဟုတ်ဘူးပေါ့နော်ခဏလေးတွေကလည်းပဲမြန်မြန်သွားနေတယ်တခဏပြီးတခဏသွားနေတယ်ကုံလုံးခဲ့တဲ့တခဏကိုပြန်ရခြင်းလို့မရဘူးပြန်တွေ့ခြင်းလို့မဖြစ်တော့ဘူးတော့သောတော်တော်ကဘုံဘုံတို့စပြီးတော့ပြောလိုက်တယ်တရားစကားတွေကုံလုံးခဲ့ပြီအဲ့ဒီခဏတွေကုံလုံးခဲ့ပြီအခုကိုပဲပြောနေရင်တခဏပြီးတခဏအပြင်းနေတော့ကုံလုံးလိုက်နေတယ်ပေါ့အဲ့လိုပဲဒီအရွယ်ဟာလည်းအမြဲတမ်းကုံလုံးလိုက်နေတယ်ဒါကိုသူကပြောတာအတိပတိဝေယောသနောတတိဝါသာနာနတိဒုဝံသောတိတတနော်တတ္တဝါရီရဲ့သဘောတတ္တဝါရီရဲ့အကျယ်တတ္တဝါရီရဲ့ခဏဆိုတာအမြဲတမ်းမြန်မြန်ဆန်ဆန်ကုန်းနေတဲ့သဘောလွန်နေတဲ့သဘောရှိတယ်တဲ့ဌာနအမြဲတမ်းတီယာဆိုတာလက်ထိမရှိဘူးတဲ့ဒုဝံအမြဲတမ်းစွန်တိရွေလျားနေတယ်ရွေနေတယ်တဲ့နော်တဏှာနေတဏှာကိုရွေသွားတယ်လို့မျိုးရွေတယ်ဆိုတာလေးကိုနားလည်ဖို့လိုတယ်နော်ဩဘယ်လိုနားလည်အောင်ပြောရမလဲဆောတော်တော်ကကိုကြောင်းမောင်နဲ့ဒီကိုလာတယ်ဆိုအဲ့ဒီကနေဒီကိုရွေးခဲ့တယ်ပေါ့နော်အခုဒီနေရာရောက်ပြီဆိုအဲ့ဒီဒီနေရာမရောက်ခင်တုန်းကအဲ့ဒီမှာရက်တည်ခဲ့တဲ့အနေအထားကိုထပ်ပြီးတော့မရနိုင်တော့ဘူးတိတိကျကျတော့ပြန်ပြီးတော့မသိနိုင်တော့ဘူးနော်အဲ့ဒီရွေးလျောခဲ့တယ်ဆိုတာလေးကိုကောင်းကောင်းထည့်ထည့်ဝင်ဝင်နားလည်ဖို့လိုတယ်ဒါကဒလသတ္တိကအနေလို့ရှိရင်အနုစိတ်ရွေးလျောနေတယ်ဆိုတာကိုပို့ပြီးတော့နားလည်နိုင်တယ်ပေါ့နော်ပြောနေရင်လည်းကိုပဲဟိုနေရာမရွှေ့ပြီမလို့ဒီနေရာမရွှေ့ဆိုင်ရာမထားပဲနဲ့ရွေလျောနေတာကိုနားလည်နိုင်နေဆိုရင်ပို့ပြီးတော့အနှစ်သာရမရှိနိုင်ဘူးလားရှိနိုင်တယ်နော်သူကတီးနေတယ်ဆိုတာဘာမှမရှိဘူးဒေချာပေါက်ရွေလျောနေတယ်လို့သူကပြောတာတတိယဟောဒီခန္ဓာကိုဟာပြည့်စည်ရသည့်အမြဲတမ်းဟောဟောဟောဟောပြီးတော့လိုက်နေတယ်နော်ဥရိယဥရိယမင်းသမီးသတ္တမထို့ကြောင့်မာပမာဒမမီးမလျော်ပဲနဲ့ဓမ္မံသူတော်ကောင်းတရားကိုဆက်လက်သူကျင့်တော်ဒီလိုအမြဲတမ်းရွေလျားနေတယ်ဆိုတာကိုသိမြင်လာလေပြီးတော့လည်းပဲမမေ့တဲ့တတိတရားနဲ့သူတော်ကောင်းတရားကိုရှင်းပါတဲ့ပြီးခဲ့တဲ့အနေအထားတွေကိုဘာမှပြန်ပြီးတော့မရနိုင်တော့ဘူးအခုဖြစ်နေတာလည်းရွေ့သွားအောင်ပါပဲဒါကိုလည်းတောင်းချီမှပြန်ပြီးတော့ရနိုင်ဖို့မရှိဘူးနော်ဒါကြောင့်ဘယ်ဖြစ်ချင်းတရားမှတကယ်တမ်းကတည်မြဲနေတာမဟုတ်တဲ့အတွက်ကြောင့်တံပူမဲ့တယ်ဆိုတာလေးကိုတည်တည်ဝဝနားလည်ဖို့ရွေလျားနေတယ်ဆိုတာလေးကိုပူပြီးတော့ကျွမ်းကျင်အောင်ကြိုးစားရမယ်ပေါ့နော်ပြီးတော့တက်ပြီးတော့သူဘာပြောတော့ဆိုတော့ဒါကတော့လောကရဲ့သဘောလေးတွေလူတွေရဲ့သဘောလေးတွေကသုံးသပ်ပြီးတော့ညတော့ကျင့်ကိုကျင့်ဖို့သူတိုက်တွန်းတာပေါ့လေတတိလာပထဝီတဏ္ဍတပူတာ เอกเทวาติยาอนิญติยาเตสาปิเตหติอวิฏฐาราโกอุติยิมาปมาทะสระตุฏฐํมันนะมิเตอนิญติยาบดูเนมาไม่สัจสันเมเนดันตตาอุตตาปิสีนี่เนปูราปี่ดิเตเนาะกติละอလုံးสงโดหอริปทวียีโกเมยียีโกเตเอกเทวาเตยอกเทเรปัญสันติติยาขึ้นญาโดเลเวสโลดากဒီကရင်မင်းကြီးပေါ့နော်ဒီကဘာလောကကြီးတစ်ခုလုံးကိုဘယ်သူနဲ့မှမဆက်ဆက်ပဲနဲ့သူတယောက်တည်းပိုင်ကြတယ်။နောက်ဥစ္စာပစ္စည်းတွေနဲ့ပြည်နေတဲ့ဒီကဘာလောကကြီးတစ်ခုလုံးကိုသူတယောက်တည်းပိုင်ကြတယ်။အကုန်လုံးသူရထားတယ်ပေါ့ဆိုလိုတာက။အဲ့တော့အကုန်လုံးလောကကြီးမှာရှိတဲ့ပိုင်ဆိုင်တဲ့များတွေအကုန်လုံးရှိတဲ့များတွေကိုသူအကုန်လုံးဘယ်သူနဲ့မှမဆက်ဆက်ပဲနဲ့တယောက်တည်းပိုင်ထားတယ်ဆိုအောင်တော့သူနောက်ကျုံးမှာဘယ်လိုစွန့်ပစ်သွားမယ်ဘယ်လိုထားခဲ့ရမလဲဆိုလို့ရှိရင်အဝိတ္တရာကိုကင်စာပြီးစေတည်နော်ဆွဲလန်းမှုမကင်းမဲနဲ့တနည်းအားဖြင့်မရောက်ရဲပဲနဲ့ဓာရဲ့ပုံမှာမေမွန်းမှုတန်းလန်းနဲ့ပဲသူစွန့်သွားပါတဲ့။ဒါဆိုလိုတာကအများကြီးရလို့လည်းပဲအိကတော်ပြီဆိုတာမျိုးမရှိဘူးဆိုတာကိုပါတခါတည်းသူကပြောသွားတာ။အဲ့ဒီချက်လေးကိုစဉ်းစားမိနေတယ်နော်။ဒီကဘာမြင်ကြီးတစ်ခုလုံးကိုဘယ်သူမှမတက်ဆက်ပဲနဲ့သူတယောက်တည်းပိုင်တော်လည်းပဲနောက်ထပ်ထပ်ပြီးတော့မရကျင်ဘူးဆိုတာမရှိဘူး။အဲ့လိုကြီးရတာလို့ဘာမှမရကျင်တော့ဘူးပြည်သွားပြီကျင်းတတ်သွားပြီဆိုတာလည်းမရှိဘူးဒီလိုနဲ့ပဲတည်တဲ့အခါကျတော့နော်လူချင်းရတန်းတဲ့နဲ့ပဲတည်ရမှာပဲအဝိတ္တရာလားဆွဲမဲ့မှုမကင်းမဲနဲ့ပဲဇေတိအဲ့ဒါတွေကိုသူစွန့်မရပါနော်ဒါလေးကအများကြီးသိမှတ်ရတာကောင်းတယ်နော်ဘာတွေကိုဘယ်လောက်ပဲပိုင်ထားတာမယောင်ရင်မတင်းတင်းပဲနဲ့သာလျင်တည်ခြင်းကိုပြုကြရမှာသတ္တဝါတွေကဟုတ်ရဲ့လားအဲ့ဒါကိုသူကသင်္သာပိစေဟတိအဝိတ္တရာကိုဆွဲလမှုမကင်းမဲနဲ့တတ္တဝါတွေအလုံးကိုဆွထားခဲ့ရတာ။ကျင့်တ်ပြီးတော့ကျေနက်နက်ဘာမှမရကျင်တော့ဘူး။တိုင်းထားခဲ့ရမယ်လို့တော့ဘာမှမရကျင်တော့ဘူးဆိုတဲ့စိတ်နဲ့ပွားကြတာမဟုတ်။မဖြစ်လို့လားပွားရတာ။ဒါရဲ့ပုံမှာဆွဲလမဲ့မို့ဟာမကင်းဘူးပေါ့။ဒီသဘောကိုပြောတာနော်။ဘာဒီဘလောက်ပဲကြားကြ။ဘာဒီဘလောက်ပဲရှိရှိရကျင်တဲ့စိတ်ရှိရင်လည်းစိတ်ကတော့ပြောက်မသွားဘူး။အဲ့ဒီရကျင်တဲ့စိတ်ရှိရင်လည်းစိတ်တန်းတန်းကြီးနဲ့ပဲထားခဲ့ရပါလေတဲ့ဒါပြောတာဒါကြောင့်မလို့အဲ့ဒီသဘောတဘာဝတွေကိုနားလည်ပြီးတော့သင်ဟာမမေ့မနဲ့ရောသူတော်ကောင်းတရားကိုရှင်းပါတဲ့မပမာဒသတ္တုတံပါမမေ့ဘဲနဲ့သူတော်ကောင်းတရားကိုရှင်းပါတဲ့ငကားသာရှိပြီနော်နောက်ပြီးတော့သူဘာဖြတ်ပြောတော့မာတာသပိတာသဘာတရောသပရိယာတိဒတိနာဟောတိအတိတ်တံမာတာသမိခင်နော်ပိတာသဖခင်ဘာတရောတဲ့အကိုရီမောင်နေအပရိယာနော်ဇနီးမယားတွေဒါတွေဟာတဏိနာဥစ္စာပစ္စည်းတွေဘလောက်ပဲရှိတာအတိတ်ကရောင်ရဲတယ်ဆိုတာမရှိဘူးတဲ့အကိုရဲ့ဖေးတွေမိတွေညီတွေကိုရီမောင်နေနှမတွေကိုနေဝင်ကြမှာရှိတဲ့ကိုလည်းပတ်သက်ဆက်ဆက်နေတဲ့လူတွေသူတို့ဟာဥစ္စာပစ္စည်းနဲ့ရောင်ရဲတယ်ဆိုတာမရှိဘူးတဲ့အချင်းချင်းလည်းပဲအတူတူနေရတာအမနေကျင်တော့ဘူးဆိုတဲ့သဘောမျိုးနဲ့လည်းရောင်ရဲတယ်ဆိုတာလည်းမရှိဘူးတဲ့အဲ့လိုရောင်ရဲမှုမရှိဘဲနဲ့ပဲတေစာပိဇာတိအညမညာအဲ့ဒီပုံကိုယ်တွေကအချင်းချင်းရောင်ရဲမှုမရှိဘဲနဲ့ပဲစွန့်ကြရမှာတဲ့။မှန်ပါဗျာ။ဒါတော်တော်လေးတော့စဉ်းစားကြရတော့ကောင်းတာပါနော်။မှန်ပါဗျာ။တကယ်တမ်းကသိပြီဆိုလို့ရှိရင်တော့သိတဲ့အချိန်မှာအလုံးကိုနားလည်မှုနဲ့သိတဲ့မှာရှင်းရှင်းလင်းလင်းဖြစ်ပြီးတော့သိရရင်တော့တော်တော်ကောင်းတာပါနော်။အခုကသိတဲ့မှာရှင်းရှင်းလင်းလင်းမဖြစ်ဘဲနဲ့သိကြရမှာလို့ဆိုလို့လား။နားလည်မလားမသိဘူးနော်။အချင်းချင်းဟာဘလို့နည်းနဲ့ပြောရအောင်ဆိုတော့မယောင်ရဲပဲနဲ့အချင်းချင်းစွန့်ကြရတာ။ဘယ်ဟုတ်စေအမြင်တန်းလန်းနဲ့ပဲမဖြတ်ချင်ပဲနဲ့ပဲဖြတ်ကြရတာ။ဒါဝတ္တဝါဆုလို့တာအဓိကပါ။ဒါစိတ်တိုင်းကြပဲနဲ့ဒီအချင်းကြီးကိုသူရင်ဆိုင်သွားတာ။ဒါတော်တော်မကောင်းတဲ့ကိစ္စလို့ဆိုနိုင်ရဲ့နော်။တကယ်ဆိုရင်တားခဲ့ရမယ့်ကိစ္စပဲပြက်ပြက်သားသားဖြစ်နိုင်ရင်တော့တော်တော်ကောင်းမှာပေါ့။ကိုမပြက်သားလည်းပဲအတူတူဆက်နေလို့မှမရတော့ပဲကိုအတူတူဆက်ပြီးတော့နေလို့မရမဲ့အတူတူဆိုလို့ရှိရင်တော့စိတ်ထဲကရှင်းရှင်းလင်းလင်းပြတ်သားမယ်ဆိုရင်တော့အများကြီးလှုပ်လှက်မှုပေါ်ပါမှုရှိနိုင်တယ်။အခုကခွဲရတာကိုပဲနောက်ဆန်တင်းတင်းနဲ့သူကခွဲရအမြင်မပြတ်သေးနဲ့ခွဲရတာ။အဲ့ဒီနည်းနဲ့ပဲတတ္တဝါတွေကအချင်းချင်းမလို့ကြတယ်စွန့်ကြရတာ။အရင်တုန်းကသံဃာတော်တို့အရင်ဘွားတုန်းကအမုံတို့တွေအကုန်လုံးပေါ့လေကိုယ်တိုင်းဝိုင်းနဲ့ကိုယ်ရှိခဲ့တာပါပဲ။အခုဒါဘွားချသွားလို့လားအမှတ်မရကြတာပေါ့နော်။အဲ့ဒီတုန်းကလည်းဒီကလေးချိန်မှာအဲ့ဒါလေးတွေရဲ့ပုံမှာလည်းဟုတ်တယ်မခင်မဲနဲ့အမြင်တန်းလန်းနဲ့ပဲထားခဲ့တာပဲလေအခုကြတော့လည်းပဲအာမတီးတော့ဘူး အခုဒီဘဝမှာတတ်တတ်နေတဲ့လူတွေရောဘယ်လိုနီးနေစားခဲ့မှာလဲအဲ့ဒီနီးနေပဲစားခဲ့မှာနော်တချို့ဆိုလို့ချင်းပြောတာကြည့်တယ်အသေးကောင်ပေါင်းလဲဖြစ်နေတယ်အာသမီတွေမစုံသေးလို့အသက်ကမထွက်နိုင်ဘူးမဲလို့တောင်ပြောရတာကြည့်တယ်နော်အသက်ကိုလည်းထွက်တယ်ဆိုတော့အသုံးလုံးနဲ့သူတို့သုံးရတာကြည့်တယ်ဟုတ်တယ်အဲ့ဒါနိုင်ငံခြားကတချို့သားတွေမိတွေပြန်ရောက်လာဆိုတော့မကြဘူးတချို့ဆိုနာယီပိုင်းနဲ့ရက်ပိုင်းနဲ့အဲ့ကြတမသေးတယ်ဒါလည်းပဲတော့ဖြစ်တော့ဖြစ်နိုင်တယ်ထင်ပါရဲ့ဟုတ်လားစိတ်ကရှော့လိုက်တာနဲ့မှာကိုဟုတ်လားအဲ့တော့ဘာလဲဆိုတော့အမြဲတမ်းလမ်းနဲ့ပေခြင်းကိုကြည့်ရတာမခွဲခြင်းမဲနဲ့မခွာခြင်းမဲနဲ့အချင်းချင်းဆွံ့ရတာကြောင်းရင်ဘယ်လောက်သိပြည့်စရာကြီးလဲဆိုတာကိုလည်းပဲနားလေသိတင်တာပေါ့နော်အဲ့ကြောင့်မလို့အဲ့ဒီတဘာဝတွေကိုတွေးတော့ပြီတော့မြတ်တဲ့အကျင့်ကိုသာသင်မမေ့မလျော့ဖြစ်မှာတဲ့ဥရိယမဟာမာဒသရတုတ္တပံနောက်ဒီသဘောတဘာဝတွေကိုနားလည်ပြီးတော့လည်းပဲမမေ့မလျော့ဆိုတော့အောင်တရားကိုဖြစ်မှာတဲ့နောက်လေးခုမြောက်ကာထာသူပါပြောတော့ကာယုပ္ပရဘောဇနံဒီမြတ်တော်တန်တာရိပုပ္ပဒိဉ္စဒုပ္ပဒိဉ္စဣတရဝါသောတိဇာနိယာနာဒီစကားတွေကလည်းကောင်းတယ်ကာယောဒီခန္ဓာကိုယ်ကြီးဆိုတာတဲ့ပရဘောဇနံတိတဘာသောတရဝါတို့ရဲ့အစာအစာဖြစ်တယ်လို့မြတ်တော်ကသိရမယ်တဲ့။အာဒီပါဠိတော်တွေကဒီမှာလာတွေ့ရင်နော်ခန္ဓာဆိုတာသူဘာရဲ့အစာအစာတဲ့။ကိုတိပီဆိုလို့ရှိရင်မီးမရှို့လိုက်ဘူးမီးရှို့တာလက်မဥဘူးဆိုလို့ရှိရင်အလုံးမလုံးအိဆန်လေးတွေကစားကြမှာနော်။ကိုရှင်ငယ်ငယ်တုန်းကအိမ်တိမ်မှာ6နှစ်သမီး9နှစ်သမီးလေးတယောက်သေးတာအတော့ဉာဏ်တော့လည်းပဲခန့်ငယ်ငယ်ပေါ့လေလူသေးတယ်ဆိုတော့ကလေးတွေကယုံရှိယုံရှိနဲ့သွားကြည့်တယ်ရွာထဲမှာလူတယောက်သေးပြီဆိုရင်ညဆိုမအိရဲတော့ဘူးခြေတော့လည်းမဆန်ရဲတော့ဘူးအင်ဂျီလေးကလည်း50လောက်ပဲရှိတာ哦အတော့အဲ့ဒီအင်ဂျီလေးကိုကပ်ပပနဲ့သွားပြီးတော့ချောင်းကြည့်အဲ့ဒီကလေးမလေးသေးတာကိုစိတ်တွေကမဲလို့တန့်နေတယ်မျက်လုံးလေးရောနှာခေါင်းလေးရောဗစက်လေးရောအဲ့ဒီမြင်ကွင်းကိုတော်တော်ကြာကြာတိစိုးရင်းနေလာသားရတော့တာပေါ့နော်သူကတူတူလည်းမချောင်းနိုင်တော့ဘူးလေဟုတ်လားအောင်ဆုံးဘေဒရဝါတွေကမှမစားအောင်ထိန်းထားအောင်မယ်။နောက်စောင့်ရှောက်ထားအောင်မယ်ဆိုရင်တောင်းဒီခန္ဓာကိုယ်ကြီးကသူ့အလိုလိုတန်တိကစားဖြစ်လာတဲ့ကိုယ်လောက်တွေကဒီခန္ဓာကိုယ်ကြီးကိုစားကြလိမ့်မယ်၊တောက်ကြလိမ့်မယ်။အဲ့တော့ဒကာဓမ္မတို့ဦးဇင်းတို့တွေဟာဒီခန္ဓာရဲ့ပုံမှာဘယ်လောက်ထိအမြင်မရှင်းမလဲဆိုတာကိုအဲ့ဒီအချက်ကိုသိခြင်းအားဖြင့်လည်းပဲကြည်ခြင်းအားဖြင့်လည်းသိနိုင်တယ်ပေါ့။ဒီလိုဖြစ်မဲ့ခန္ဓာကိုယ်ကြီးမျိုးကိုပဲစိတ်ထဲကနားလည်မှုကြည့်ပြီးဝါဝါမရှိဘူးပေါ့နော်။အလွန်မြတ်နိုးတယ်ပေါ့နော်အလွန်အကောင်းထင်တယ်ပေါ့ဟုတ်လားဒီသဘောဝါလေးတွေကိုနားလည်ဖို့လိုတယ်အဲ့တော့သူကအဲ့ဒါကိုပြောတာကာယုပ္ပရဘောဇနံတိမြတ်တော်ခန္ဓာဟာသူများရဲ့အစာဖြစ်တယ်ဆိုတာကိုကောင်းကောင်းသိပြီးတော့တဲ့တန်တာရိသုက္ကဋိဉ္စဒုက္ကဋိဉ္စနဘဝတန်ရရနဲ့နှိုင်းစာလိုက်မယ်ဆိုလို့ရှိရင်သုက္ကဋိဉ္စဒုက္ကဋိဉ္စကောင်းတဲ့ဘဝပဲဖြစ်ဖြစ်ဆိုးတဲ့ဘဝပဲဖြစ်ဖြစ်ဣတရဝါသောတိဇာနိယာနအခိုက်အတန့်လေးမျှလာဖြစ်တယ်လို့လည်းနားလည်ရမယ်တဲ့ဟောဒီဒါလေးလည်းပဲချက်ပြီးတော့တွေးကြည့်နော်ကြည်လျားတဲ့တန်ဖျာကာလာကြီးကိုချုံငုံပြီးတော့တုံ့တက်ကြည့်မယ်ဆိုလို့ကြည့်ရင်လူဖြစ်ဆိုတာလည်းပဲခဏလေးပဲအိဒံဖြစ်ဆိုတာလည်းခဏလေးပဲတဘောတဘောဘာမှကြားလိုက်တယ်လို့မဆိုနိုင်ဘူးကိုကချုံငုံပြီးတော့မကြည့်တဲ့အခါကျတော့ခုဖြစ်နေရတဲ့အနေအထားကြီးကိုတကယ့်ကိုအရှိအရှာကြီးအတိုင်းစားမယ်ကြီးသာဝရကြီးလို့တောင်ချုပ်ထင်နေတာရှိရင်တော့မပြတ်တော့မယ်မကြည့်တော့မယ်အတိုင်းထင်နေရမှာနော်တကယ်တမ်းကတန်ရာတစ်ချောင်းလုံးနဲ့ခြီးပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဘဝတွေရပါတယ်အခိုက်အတန့်လေးတွေပေါ့နော်ဒီဘဝပါလဲပဲနှစ်တည်းနှစ်တည်းလတွေလတွေခြီးတယ်ပြီးရင်ရက်တွေရက်တွေခြီးမယ်နာရီတွေခြီးမယ်မိနစ်တွေခြီးမယ်အကုန်လုံးကပါလဲလို့မေးရင်အခုပြီးမှတခုအခိုက်အတန့်လေးတွေသွားတာပေါ့နော်အဲ့လိုပဲဘဝတန်ရာကိုအခိုက်အတန့်လေးတွေကိုဖြတ်ဖြတ်ပြီးတော့ကြည့်တဲ့ဖို့လိုတယ်ပေါ့အကုန်လုံးကခိုက်တတ်နေပြီဆိုတာတွေကိုနားလည်ရမယ်။နောက်တဘောအနေနဲ့ပြောမယ်ဆိုရင်ဒီနှစ်တွေလတွေရက်တွေဟာခိုက်တန်လေးတွေဖြစ်တယ်လို့သာမန်အနေနဲ့ရှင်းပြီးတော့ပြောမယ်ဆိုရင်ဘဝတွေဟာခိုက်တန်လေးတွေ။အဲ့လိုလေးနားလည်ကြည့်နေတာနော်။အဘယ်ဘဝပဲရကြ။အကုန်လုံးကခိုက်တတ်မြပဲဆိုတာတွေကိုအမြင်ချင်းသိချင်းတယ်ပေါ့သူက။အဲ့ဒါကိုနားလည်ပြီးတော့လည်းပဲမမေ့မလျော့သူတော်ကောင်းတရားကိုမြင်ချင်းမှာဆုံးမှာပေါ့နော်။အဲ့လိုမျိုးနေကထာနဲ့ဘုရားလောင်းကဆုံးမတဲ့အခါကျတော့မင်းသမီးကသူ့ရဲ့တိတ်ထဲမှာဒီလောကရဲ့အကြောင်းတနည်းအားဖြင့်ဒုက္ခနာရဲ့အကြောင်းကိုသူအများကြီးရှင်းရှင်းလင်းလင်းပြီးသွားတယ်ပေါ့ဒါကြောင့်မလို့သူကအများကြီးဝန်ခံတယ်တုက္ကနာလေးတစ်ခုရွတ်တယ်သာဓုဘာတိယံယခောတယ်ယခဆိုတာအဲ့ဒီမှာနတ်လို့အဓိပ္ပာယ်ရတယ်နော် အရှင်သာတဲ့သင်ပြောတဲ့စကားတွေဟာအလွန်ကောင်းတဲ့စကားတွေပါတဲ့သာဓုပါတိဟာအလွန်ကောင်းမွန်တဲ့တောဆူချက်တွေဖြစ်တယ်တဲ့အပ္ပမစ္ဆာနာဇီဝိတံကတိတင်သပြိတင်သတင်သဒုက္ခိနတံယုတ်ကြနော်ဒီရှင်သန်းနေရတဲ့ဘဝတစ်ခုဒီအသက်ဆိုတာအပ္ပအလွန်နေတယ်တဲ့နည်းနည်းလေးတဲ့ရှင်သန်ကွန်လေးကအလွန်နေတယ်တဲ့ကတိတင်သဒုက္ခရဲ့အလွန်များတယ်အစဉ်မပြေမှုတွေအလွန်များတယ်တဲ့ဒုက္ခိနတံယုတ်တာဆင်းရဲဒုက္ခတွေနဲ့အမြဲတမ်းရှင်နေတယ်တဲ့ဒီဘဝဆိုတာနော်အသက်ဆိုတာဘဝဆိုတာနေတယ်တူတော်နေဒါတွေမကအိုးတဲ့ဆင်းရဲမှုပင်မမှုရှုပ်ထွေးမှုအစဉ်မပြေမှုတွေနဲ့လည်းအမြဲတမ်းရှင်နေတယ်တဲ့သူနားလေသွားတယ်ပေါ့နော်ဘဝရဲ့အကြောင်းဒါတော့ပြင်ကဒီသားလေးတွေကိုကြည့်ပြီးတော့သူတို့ဘာလို့ဆိုးလို့နေတာတုံးဆိုတာလေးကိုတော့ကိုမိတလို့ညံလေးနဲ့တွေးမိတယ်ပေါ့နော်ဘဝမတည်မြဲတဲ့အပြင်ဆင်းရဲတာတွေနဲ့ရောနေသေးတယ်လို့သူကအဲ့လိုပြောကျင်တာဟုတ်လားအပ္ပမစ္ဆာနာဇီဝိတမစ္ဆာနာတတဝါတို့ရဲ့ဇီဝိတရှင်းသန်းနေရတဲ့ဒီအခြေကလေးဟာအပ္ပအလွန်နေတယ်ပြိတ္တအလွန်တူတောင်းနေတယ်အရှင်းသန်းနေရတဲ့ဆိုတာနေရတာလေးကမကြလည်းမကြဘူးတူတောင်းနေခဏလေးဒါတင်လားအဲ့ဒီခဏလေးအတွင်းမှာဘလို့ခဏလေးတုံးဆိုတော့နောက်ကတိတင်စဒုက္ခိနတန်ယုတ်တာအဆင်မပြေတာတွေဆင်းရဲတာတွေအဲ့ဒါတွေနဲ့လည်းရောနေသေးတယ်မမြဲတဲ့အပြင်မကောင်းတာတွေတဲ့ကလည်းရောနေသေးတယ်လို့ဒီလိုဆိုလို့ရမရဘူးလားလက်နှစ်ချက်ပေါ့နော်ဘယ်လိုပြောရရင်တော့နေသာဒုက္ခနော်မတည်မြဲတဲ့အပြင်ရှင်ရဲသေးတယ်ပေါ့သမတည်မြဲလို့အကောင်းလားဆိုတော့မဟုတ်ဘူးမကောင်းတဲ့ချင်းမတည်မြဲနေတာကောင်းလည်းမကောင်းဘူးပြီးရင်ပါလေဒါကြီးရောတည်မြဲလားဆိုတော့လည်းမတည်မြဲဘူးလေအဲ့ဒါကြောင့်မို့လို့သဟဧကပပိဋ္ဌာမိငါဟာတိအောက်သီးဒီယဟန်ပြုတော့မယ်တဲ့ဟောအဲ့ဒီဒီကရနော်တယောက်တည်းပြုမယ်တဲ့အရှိအတယောက်တည်းဆိုတဲ့စကားပါတယ်နော်ယဟန်ပြုတာကိုတော်တဲ့ရောက်လို့ရှင်တော့တယောက်တည်းကြောက်နေမှာပဲအပေါင်းဖော်တွေတော့ပေါအောင်မရမှာလို့ဒီလိုမပါဘူးဟုတ်လားတာဟဟိကပပတိတာမိတယောက်တည်းကိုပဲနေလိုက်တော့မယ်ယဟန်ပြုလိုက်တော့မယ်တဲ့ဟိတဝါကာဟိတဝါကာတင်သူတို့တဏ္ဏနော်သူတို့တလားတိုင်းကြီးနော်မင်းနေကြည့်ဒီဟောဒီကာတိတိုင်းမှာကြည့်တယ်ဒီသူတို့နာတိုင်းကြီးကိုဟိတဝါပယ်စွန့်ပြီးတော့ဒီရှိတဲ့ကြီးတွေဒီဘဝအကုန်လုံးသူစွန့်လိုက်တော့မယ်ပေါ့နော်စွန့်ပြီးတော့တယောက်ကြီးကြီးသူရမ်းပြုတ်ပြီးတော့ပဲနေလိုက်တော့မယ်လို့အဲ့လိုအာမခံပြီးတော့တော်တော်တော်ကတရားလောင်းဆုံးပါတဲ့အဆုံးမနဲ့အညီသူနေတယ်ပေါ့ဟိုတော်တယ်ကိုဆွတ်သွားတာတော့မဟုတ်ဘူးအဲ့ဒီမင်းသားတော်နဲ့မနှီးမွေစိတ်ညင်ရာဥယျင်ရှိတယ်အဲ့ဒီဥယျင်ထဲမှာယတိယပုံစံယူပြီးတော့ယတိယပြုတ်ပြီးတော့ပေါ့လေအဲ့ဒီထဲမှာပဲသူနေပြီးတော့ညတော်အကျင့်ကိုကျင့်ပြီးတော့ကွယ်လုံးလေးစာရောက်တဲ့အချိန်ကျတော့သတ္တဇာမင်းရဲ့အပေါင်းပေါ်သတ္တဇာမင်းရဲ့လက်မိဖုရားဖြစ်ကိုသူရောက်သွားတယ်ဆိုပြီးတော့အဲ့ဒါဦးဇင်းတို့ကုရိယမတ္တဇတ်ကိုမြတ်စွာဘုရားဟောတယ်။အဒီရတ်တော်ကိုဟောရခြင်းရဲ့အဓိကရည်ရွယ်ချက်ကနောက်လူထွက်လူလေးယဟန်တစ်ပါးကိုခြေတော်ကသူတော်ကောင်းကြီးတွေရဲ့သိတတ်လောကကြီးပေါ်မှာမြင်တဲ့အမြင်နောက်သူတို့ရဲ့ခံယူချက်ဒါတွေကိုမြတ်စွာဘုရားရှင်းရှင်းလင်းလင်းပြောပြပြီးတော့နေကြလူသေးသေးဖြစ်နေတယ်ပျက်စီးအံ့သေးသေးဖြစ်နေတယ်ကိုယ့်ရဲ့ဘဝကိုအားကျမှုတွေနဲ့ပြန်ပြီးတော့တည်ဆောက်နိုင်ဖို့ပေါ့နော်။အမြတ်စွာဘုရားရဲ့ရည်မှန်းချက်အောင်မြင်တယ်လို့ဆိုရမယ်ပေါ့။အဲ့ဒီဒေသနာလဲသုံးရောအဲ့ဒီရဟန်းတော်လေးကသောတာပန်ဖြစ်တယ်တဲ့။တစ္ဆာလေးပါကိုတည်မြင်သွားတယ်နော်။ဘောဟာဒုက္ခပဲဆိုတော့သူနားလည်သွားတယ်ပေါ့။လူငယ်တွေနားလည်အောင်ကြောင်းဟုတ်လား။အဲ့ကြောင့်မလို့သူလူထွက်တတ်ဆိုတာလည်းမရှိတော့ဘူး။နော်။တော့ကြားလာတဲ့ပိဋကမှာလည်းပဲများစွာကြိုးရှိတဲ့ဒေသနာဖြစ်တယ်ဆိုပြီးတော့နော်အဲ့ဒီတော့ကမိဖုရားကနော်ဒီမြတ်စွာဘုရားလက်ထက်ကျတော့ကြာဟုလာမယ်တော့ဖြစ်လာတယ်ဆိုပြီးတော့ဇတ်တော်လည်းအဲ့လိုပေါင်းနေပေါ့အဲ့တော့ဦးဇင်းတို့တော့ဒီဥရိယပဒဇတ်ကိုပိဋကပေါင်းတော်အောင်လို့နားထောင်ခဲ့ရတဲ့အခါမှာဘာတွေသိရတယ်လဲမြင်ရတယ်လဲလို့ပြန်ပြီးတော့ကြည့်စစ်ကြည့်မယ်ဆိုလို့ရှိရင်သဘောကတ္တတည်းဟူသောလောကရဲ့အခြေအနေမှန်တွေကိုသိရတယ်မြင်ရတယ်ပေါ့နော်အဲ့တော့ဒီအခြေအနေမှန်တွေကသူရာစုပြီးတော့ပြောမယ်ဆိုလို့ရှိရင်အနေစာနဲ့ဒုက္ခပါပဲနော်မတည်မြဲတဲ့သဘောဖြစ်တယ်မကောင်းမွန်တဲ့သဘောဖြစ်တယ်ဆိုတာလေးကိုထင်ရှားအောင်ပြောတာပေါ့ဒီထဲမှာဦးဇင်းတို့အစ်စ်ကလေးပါလာတာကဘာပါလာတော့နတ်ပြည်ရောက်ကြောင်းတရားဆိုတာလေးပါလာတယ်နော်နှုတ်နဲ့စိတ်ကိုကောင်းကောင်းစောင့်တည်ပြီးတော့ကိုယ်နဲ့လည်းပဲမကောင်းတာကိုမလုပ်ဘဲနဲ့ယုံကြည်မှုသရာတရားအစ်စ်အမှန်နဲ့နော်ခွဲကျန်းဝေဖန်နိုင်ရမယ်ပိုင်ဆိုင်မှုတွေကိုမျှတနိုင်ရမယ်နော်နူးညံ့တဲ့စိတ်နဲ့သူတော်ကောင်းတွေပြောဆိုတဲ့စကားကိုလည်းနားလည်မှုရှိရမယ်လောကကြီးရဲ့ပုံမှာနော်ဘေကံဆွေကျေလူတိုင်းချင်းဆိုတဲ့ဒါနချစ်ပွဲစကားကိုပြောခြင်းလို့ဆိုတဲ့ပေယဝိဇ္ဇ သူရဲ့ကျိုးကိုတိဝါကိုဆောင်ရွက်ခြင်းလို့ဆိုတဲ့အဆက်သိရဓာတ်လူထားပြီးတော့သက်သက်ခြင်းလို့ဆိုတဲ့တမနာတတ္တာဒီလိုသင်္ခါတရားတွေနဲ့လည်းပဲကြီးမြောက်နေရမယ်။တော့တခိလာတဏဝါစာနှုံးညံ့နဲ့ပြည့်ပြည့်တဲ့သိမ်မွေ့တဲ့စကားကိုလည်းပြောဆိုတတ်ရမယ်။အဲစကားတစ်ခုရဲ့ပဝန်းကျင်ရဲ့ပုံမှာအကျိုးသိရောက်မှုကိုနားလည်ပြီးတော့ကောင်းရင်ကောင်းသလောက်အကျိုးသိရောက်မှုရှိတယ်။မကောင်းရင်မကောင်းသလောက်လည်းအကျိုးသိရောက်မှုရှိတယ်။ဒါကြောင့်ကိုယ့်ရဲ့စကားကိုအများကြီးသတိထားဖို့မလိုဘူးလား။လိုတယ်နော်။အဲ့လိုမျိုးကိုယ်နဲ့နှုတ်เนาะနှလုံးသုံးပါးလုံးကိုစောင့်သိပြီးတော့အကောင်းဆုံးလုံးဖြစ်အောင်နေမယ်ဆိုလို့ရှိရင်တိထတိတော့ပရလောကနာပါရည်ဒီလိုသူတော်ကောင်းတရားမှာတည်နေတဲ့ပုဂ္ဂိုလ်ဟာပရလောကဆိုတဲ့တမလုံးလောကကိုကြောက်ကြရမလို့ဘူးတတိယဖြင့်သိခြင်းတရားနဲ့ပတ်သက်ပြီးတော့စိုးရိမ်ကြအောင်မရှိဘူးဆိုတဲ့အထေဘေကိုနားလည်ရမယ်เนาะဒါလေးကတော့အဖြစ်ပေါ့ဟုတ်လားဒီအတော်ကြီးတို့ပြီးတော့ပေါင်းသူတော်ကောင်းတို့ဒီဒေသနာမှာလာရှိတဲ့နော်ဘဝဒီဟူသောလောကဒီဟူသောဒီတဘာဝတရားတွေရဲ့အမှန်တရားတွေကိုအခုစူးစမ်းအထုတ်နေကြတဲ့နောက်သတိပဋ္ဌာန်ဘာဝနာလုပ်ငန်းရှင်ကသတိဖို့မြင်ဖို့နားလည်ဖို့အတွက်အများကြီးနောက်အကျိုးကျေးဇူးပြုလိုက်မယ်ဆိုတာကတော့ယုံမတန်တဲ့ဖြစ်စရာမရှိဘူးပေါ့နော်အခုပြောနေတာကတော့ဒါသဘောတရားရေးရတယ်လို့လည်းဆိုနိုင်တယ်ပေါ့နော်လောကကြီးကဒီသဘောရှိတယ်ဒီသဘောရှိတယ်လို့ဒါပြောနေတာဟုတ်လားအဲ့ဒါကိုကိုကတကယ်လက်တွေ့မှာနောက်ဖြစ်နေတဲ့သဘောဝတရားတွေရဲ့ပုံမှာဒလဇသတိထားနေခြင်းအပြင်သူတော်ကောင်းကြီးတွေသိတော်မြင်သွားတဲ့လောကကြီးရဲ့အမှန်တရားကိုကိုယ်လည်းပဲမသိနိုင်ဘူးလားသိနိုင်တယ်ဒါကတော့စားလို့သိရတယ်ကြားလို့သိရတယ်ပေါ့နော်တလက်သက်တတိထားပြီးတော့နေမယ်ရှင်အော်ဟုတ်တာပဲခဏတိုင်းခဏတိုင်းအမြဲပြောင်းနေတာပဲပြောင်းပြီးရင်လည်းပဲအဲ့ဒါကိုမျက်မတွေ့ရတော့ဘူးနော်ကြောက်သွားတော့တာဟုတ်လားအခုဖြစ်နေတာတွေကတော့ယက်တီနေမှာလားယက်တီမနေဘူးဟုတ်လားအဲ့ဒီလိုအနိစ္စသဘောတရားကိုလက်လက်နေနေကြည်ကြည်ပြန်ပြန်နော်တတိထားခြင်းအဖြစ်မသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်ပိဋကတ်ပေါင်းသူတော်ကောင်းတို့သည်အပမာဒဆိုတဲ့တတိတရားလက်ခံထားပြီးတော့တတိပဋ္ဌာန်ဘာဝနာလုပ်ငန်းကိုဥပြီးတော့ထက်သန်တဲ့လုံလဝရိယနဲ့စူးစမ်းအထောက်ပြီးတော့ဘဝလောကရဲ့တမတိငဲတဲ့သဘောတွေကိုဥပြီးတော့အသေးစိတ်ကြည့်မြင်နားလည်ပြီးတော့ဉာဏ်ပညာတွေအစစ်အမြင့်မြင့်ပြီးတော့နောက်ဆုံးမင်းရဲ့ပုညမြတ်နိဗ္ဗာန်ကိုမြင်မောက်ပြုနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပေးတဲ့ဘုရားတို့ကျူစာအထုတ်ကြရသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်ရဲ့သွန်တတိကြောင့်ဘုရားတပည့်တော်တို့သည်မညံပုညမြတ်နိဗ္ဗာန်ကိုသင်မြန်ဆုံးချောင်းမျက်မှောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရသည်